Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ18ရက်တနင်္လာနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းလမီတာ190 kHz 1509နဲ့လိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်မော်မှာမက္ကဆီကိုနယ်စပ်မှာတတိုင်းကာဖို့သမ္မတဒေါ်နယ်ထရမ့်နိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တဲ့ပုံမှာအင်ဗီရောကကာကွယ်ပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မန်ဂျာယန်ဒေသမှာလင်မုန်တိုင်းတိုက်ခတ်လို့စစ်ဘေးဒုက္ခသည်အိမ်နောက်စု100နီးပါးထပ်ပြီးတော့ဒုက္ခရောက်နေပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရရနိုင်တဲ့အကြေညာပေးပါမယ်
။အခုညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရန်ကုန်တိုင်းအတွင်းအငှားအိမ်ယာစီမံကိန်းတချို့ကိုတိုင်းဒေသကြီးအစိုးရကအကောင့်ထဲပေါ်ဆောင်ရွက်နေရမှာဒေသခံတွေစိုးရိမ်ကန့်ကွက်မှုနေကြတာနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတို့ဘက်ကဘယ်လိုပြောပါသလဲ။
ကျမတို့နိုင်ငံတော်ဆိုရကူးစီးပြီးတော့ဆောင်ရွက်တာဖြစ်ပါတယ်ရန်ကုန်တိုင်းဆိုရနဲ့ပြည်ထောင်စုစောက်လုပ်ရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဆောင်ရွက်တာလည်းဖြစ်ပါတယ်ဟိုဘယ်လိုပြောမလဲနိုင်ငံတော်မှာ
ရန်ကုန်တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးပြောပြထားတာနဲ့အတူနားဆင်ရဖို့ရှိသလိုရန်ကုန်စီပင်သာယာရေးကိုယ်စားလှယ်လောင်းနေရဲ့စီးရင်ထုတ်ပြန်မှုတခါတနင်္လာနေ့တိုင်းအပတ်စဉ်ချာနယ်မှာဖော်ပြခဲ့တဲ့မဲဆွယ်အပြုံတရော်စာနဲ့ပတ်သက်လို့သတင်းမီဒီယာဥပဒေပုံမှန်25အရာတာဝန်ခံအယ်ဒီတာကိုဒဏ်ဝင်5သိန်းချမှတ်လိုက်တာရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကို ICC ကစုံစမ်းစစ်ဆေးမဲ့အပေါ်မှာကြိုဆိုပြီးတော့အစိုးရကပူးပေါင်းဆောင်ရွက်တဲ့အကြောင်းအကဲခတ်တဦးရဲ့သုံးသပ်ချက်တွေကိုနားဆင်ကြရမှာပါ။အစည်းအဝေးနောက်ပိုင်းမှာတော့သတင်းပတ်ဆင်ခန္ဓာတွေနားဆင်ရပါမယ်ရှင်။အခုအရင်ဆုံးတော့တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင
်။အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတတိုင်းကာနိုင်ဖို့သမ္မတဒေါ်နယ်ထရမ့်နိုင်ငံတော်အရေးပေါ်အခြေအနေကြေညာတဲ့အပေါ်မှာအင်ဗီရောကကာကွယ်ပြောကြားလိုက်ပါတယ်။သမ္မတရဲ့ကြေညာချက်ဟာဖွဲ့စည်းပုံကိုချိုးဖောက်သလားဆိုတာတရားရုံးမှာဆုံးဖြတ်ဖို့ပြည်နယ်တချို့ကတရားဆွဲဖို့ရှိနေကြမှာပဲ။နယ်စပ်ကပြည်ထနာကြီးကိုသမ္မတကလှစ်လျူရှုမထားဘဲဖြည့်ရှင်းဖို့ကြိုးစားတာဖြစ်တယ်လို့သမ္မတအကြံပေးစတီဗင်မီလာက Fox သတင်းဌာနကိုတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။တရားမဝင်နိုင်ငံထဲဝင်လာသူတွေဟာနိုင်ငံကိုချိမ့်ချောက်နေသူတွေဖြစ်တယ်လို့ဆိုပြီးသမ္မတ Trump ကကိုယ်နိုင်ငံနယ်စပ်ကိုလုံခြုံအောင်ကာကွယ်ဆောင်ရွက်တာဖြစ်တယ်လို့သူကပြောကြားပါတယ်။အရေးပေါ်အခြေအနေသမ္မတကြေညာခွင့်ပြုတဲ့1986ခုနှစ်ဥပဒေနဲ့အညီလုပ်တာလို့လည်းသူကဆိုပါတယ်။ဒါပေမဲ့အဲ့ဒီအချိန်တည်းကနေစုစုပေါင်းအရေးပေါ်အခြေအနေကြေညာခဲ့တာ56ချိန်ရှိခဲ့ပေမဲ့အစိုးရအတုံးစိတ်ကိုလွှတ်တော်ကအတိမပြုလို့ကြေညာခဲ့ရတာမျိုးတစ်ခါမှမရှိခဲ့ပါဘူး။လွှတ်တော်ကအတိပြုခဲ့တဲ့2019ခုနှစ်အစိုးရအတုံးစိတ်ထဲမှာတတိုင်းကာဖို့သမ္မတထရမ့်တောင်းဆိုနေတဲ့ဒေါ်လာ 5.8 ဘီလီယံအစားအတားအဆီးတွေကာယံဖို့ဒေါ်လာ 1.3 ဘီလီယံကျော်သာအတိပြုထားတဲ့အတွက်သမ္မတကအရေးပေါ်အခြေအနေကြေညာပြီးတော့တတိုင်းကာစည်းရအောင်ဆောင်ရွက်တာဖြစ်ပါတယ်တခြားလိုအပ်တဲ့ဝန်ဆောင်မှုတွေသုံးမဲ့စရိတ်ကိုသမ္မတကတတိုင်းကာဖို့ယူသုံးမဲ့ဆိုရင်ပြည်သူတွေထိခိုက်လိမ့်မယ်လို့ဆိုပြီးဒီအပေါ်ဥပဒေကြောင်းကနေစိန်ခေါ်ဖို့စီစဉ်နေတယ်လို့ကယ်လီဖိုးနီးယားပြည်နယ်ရှေ့နေချုပ်ဇေဗီယာပါကာရာကပြောကြားခဲ့ပါတယ်။တခြားပြည်နယ်တချို့ကလည်းအလားတူဥပဒေကြောင်းကနေစိန်ခေါ်ဖို့ပြင်ဆင်နေကြပါတယ်။
အမေရိကန်ဆိုရကဗင်နီဇွဲလားနိုင်ငံရဲ့ယာယီသမ္မတအဖြစ်အသိအမှတ်ပြုထားတဲ့ဟွမ်ဂွိုက်ဒိုကိုထောက်ခံကြောင်းပြောမဲ့မင်ကွန်းနဲ့မှာဆိုရှယ်လစ်ဝါဒရဲ့အနေအကိုသမ္မတဒေါ်နယ်ထရမ့်ကပြောကြားမှာဖြစ်ပါတယ်။ဆိုရှယ်လစ်သမ္မတနီကိုလတ်စ်မာဒူရိုဆင်းဖို့အမေရိကန်ဆိုရကဆက်ပြီးပြောနေချိန်မှာပဲဖလော်ရီဒါနိုင်ငံတကာတက္ကသိုလ်မှာဆိုရှယ်လစ်ဝါဒဆန့်ကျင်တဲ့မင်ကွန်းကိုသမ္မတကပြောမယ်လို့ဆိုရတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်မှာဗင်နီဇွဲလားလူမျိုးအများဆုံးရှိတဲ့မာမီမျိုးမှာတက္ကသိုလ်တီရှိပါတယ်။မာဒူရိုဆိုရပြုတ်ချအောင်စီးရင်နဲ့ဆောင်ရွက်မှာမဟုတ်ဘူးလို့ပြောဖို့သမ္မတထရမ့်ကငင်းဆန်ပေမဲ့တကယ်လို့စီးရင်နီးနဲ့လှုပ်လာရင်တော့လွတ်တော်ကသဘောတူမှာမဟုတ်ဘူးလို့အော်လတော်နိုင်ငံသားကြီးကော်မတီဥက္ကဋ္ဌအယ်လီယော့အန်ဂယ်ကပြောကြားထားပါတယ်။လူသားချင်းစာနာတဲ့အနေနဲ့အမေရိကန်ကပေးပို့တဲ့ထောက်ပံ့ရေးပစ္စည်းတွေအပြည့်ပါတဲ့အမေရိကန်စစ်လေရင်3000ကတော့အိန္ဒိယချင်းကိုလံဘီယာနိုင်ငံကူကူတာမြို့တော်ကိုစနေနေ့ကရောက်ရှိသွားပါတယ်။စောပိုင်းတွေကပို့ထားတဲ့အစားအသောက်နဲ့စီးပွားတွေလည်းဗင်နီဇွဲလားနိုင်ငံတည်းပေးပို့နိုင်ဖို့နေဆက်မှာအသင့်စောင့်နေပါတယ်။သူနိုင်ငံမှာလူသားချင်းစာနာတဲ့အထောက်ပံ့တွေမလိုအပ်ဘူးလို့သမ္မတမာဒူရိုကပြောနေပြီးအထောက်ပံ့တွေဝင်မလာနိုင်အောင်တားဆီးထားပါတယ်။အစားအသောက်နဲ့စေဝါအပြင်တခြားအခြေခံလိုအပ်ချက်တွေပြက်လက်မှုကိုဗင်နီဇွဲလားနိုင်ငံမှာစိုးစိုးဝါးဝါးရင်ဆိုင်နေရတာပါ။ပုံမကောင်းမွန်တဲ့ဘဝရဖို့နိုင်ငံတွေကနေထွက်ခွာကြသူတွေကလည်း3တန်းလောက်ရှိပြီးတော့ဒီပမာဏကနိုင်ငံလူဦးရေရဲ့ဆယ်ရာခိုင်နှုန်းလောက်ဖြစ်ပါတယ်ခင်ဗျာ။
ဩစတြေးလျပါလီမန်ရဲ့ကွန်ပျူတာကွန်ရက်ထဲကိုထိုးဖောက်ဝင်ရောက်တိုက်ခိုက်မှုဟာအစိုးရကိုယ်တိုင်ပါဝင်တဲ့အစစ်မြင့်တိုက်ခိုက်မှုဖြစ်တယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကဒီကနေ့ပါလီမန်ကိုပြောကြားလိုက်ပါတယ်။လ နိုင်ငံခြားအစိုးရတစ်ခုရဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့စုံစမ်းစစ်ဆေးသူတွေရဲ့ကနဦးတွေးရှိချက်ကိုဝန်ကြီးချုပ်ကထုတ်ပြန်ပြီးတော့လွှတ်တော်အမတ်တွေကိုအသိပေးခဲ့တာဖြစ်ပေမဲ့ဘယ်နိုင်ငံလဲဆိုတာကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူး။အဓိကပါတီကြီး၃ခုဖြစ်တဲ့ Liberal Labour နဲ့ National Party တွေနဲ့ဆိုင်တဲ့ကွန်ပျူတာကွန်ရက်တွေအပေါ် February 10ရက်နေ့ကတိုက်ခိုက်ခံခဲ့ရတာပါ။ဒါပေမဲ့အခုချိန်ထိစုံစမ်းစစ်ဆေးရသလောက်ရွေးကောက်ပွဲကိုထိခိုက်စေမဲ့အချက်အလက်တစ်စုံတစ်ရာပေါက်ကြားခဲ့တဲ့အထောက်အထားမတွေ့ရဘူးလို့ဝန်ကြီးချုပ်မော်ရီဆန်ကပြောကြားခဲ့ပါတယ်။ပါလီမန်ကွန်ပျူတာကွန်ရက်တိုက်ခိုက်ခံရတာကိုဩစတြေးလျနိုင်ငံရဲ့စိုက်ဘာထောက်လှမ်းရေးဌာနကဒီလအစောပိုင်းမှာသိရှိခဲ့ပြီးတဲ့နောက်လွှတ်တော်အမတ်တွေကိုသူတို့ရဲ့ password တွေကိုအမြန်ဆုံးပြောင်းဖို့ပြောကြားခဲ့ရပါတယ်။ဩစတြေးလျမှာပါလီမန်ရွေးကောက်ပွဲတွေကိုမေလမှာကျင်းပဖို့ရှိနေချိန်မှာအခုလိုစိုက်ဘာတိုက်ခိုက်မှုခံရတာဖြစ်ပါတယ်။တရုတ်အစိုးရရဲ့တိုက်ခိုက်မှုဖြစ်တယ်လို့သတင်းတချို့ကဖော်ပြခဲ့တဲ့အပေါ်မှာတရုတ်အစိုးရကတော့ပြင်းပြင်းထန်ထန်ပယ်ချခဲ့ပါတယ်။အခြေအမြစ်မရှိဆွတ်ဆွဲသတင်းထုတ်ပြန်ပြီးတော့တရုတ်အစိုးရထိခိုက်အောင်လုပ်နေတာတွေကိုရပ်တန့်ကရပ်ပါလို့ကျောင်းနိုင်ငံကြားရေးဌာနပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။မော်စကိုခြေဆိုင် Bering Vostok Capital Partner အစုရှယ်ကုမ္ပဏီတည်ထောင်သူ Michael Colby ကိုငွေကြေးလွှဲသုံးစားလုပ်တဲ့ဆိုပြီးစနေနေ့ကဖမ်းဆီးလိုက်ပြီးတဲ့နောက်မှာကုမ္ပဏီရဲ့အကြီးတန်းအရာရှိ Alena Adventure Saver နဲ့ပူးတွဲတည်ထောင်သူ Alexey Kalinindo နှစ်ဦးကကုမ္ပဏီကိုဥဆောင်သွားမှာဖြစ်တဲ့ဆိုပြီးတော့ဒီကနေ့မှာကြေညာလိုက်ပါတယ်။ Colby ပေါ်မှာဆွဲဆိုထားတဲ့ဖြစ်မှုတွေဟာကြီးလေးတဲ့အတွက်ထွက်ပြေးနိုင်တဲ့အန္တရာယ်ရှိတာကြောင့်အနည်းဆုံးလာမဲ့ April 13ရက်နေ့အထိဆက်ပြီးတော့ဖန်စီထိန်းသိမ်းသွားဖို့မော်စကိုခရိုင်တရားသူကြီးအတာကပ်ပော့ဖ်ကအမိန့်ချခဲ့ပါတယ်။ကော်ဗီကတော့သူ့မှာအပြစ်မရှိကြောင်းဆက်လက်ထွက်ဆိုသွားမှာဖြစ်ပြီးတော့ဒီကိစ္စနဲ့ကိုလည်းအယူခံသွားမှာဖြစ်တယ်လို့သူ့ရဲ့ရှေ့နေကပြောပါတယ်။ကော်ဗီနဲ့အတူတခြားဆုရှယ်ယာဝန်တွေကို American Dollar 38.5 သန်းခိုးယူရဲဆိုပြီးတန်တရားရှိတဲ့အတွက်ကြာသပတေးနေ့ကထိန်းသိမ်းလိုက်တာဖြစ်တယ်လို့မော်စကိုခရိုင်တရားရုံးပြောခွင့်ရကတောက်ကြနေမှာပြောပါတယ်အခုလိုဆွဲချက်တင်လိုက်တဲ့အတွက်တကယ်လို့အပြစ်ရှိတယ်ဆိုရင်တော့သူတို့ဟာထောင်ဒဏ်10နှစ်ထိကြာခံရဖို့ရှိနေပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့ကနေကြပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တရုတ်မြန်မာနယ်စပ်ကချင်ပြည်နယ်မိုင်းကြရန်ဒေသမှာဒီလေမုန်တိုင်းတိုက်ခတ်လို့ဆေးပိဒုက္ခတဲ့အိမ်နောက်စု100နီးပါးရဲ့ယာယီနေအိမ်တွေပျက်စီးခဲ့ပါတယ်။ကချင်လက်နက်ကိုင် KIO အဖွဲ့ထိန်းချုပ်ထားတဲ့မိုင်းကြရမှာ February 16ရက်ကတိုက်ခိုက်ခဲ့တဲ့လေမုန်တိုင်းကြောင့်စစ်ဘေးရှောင်စခန်းတွေကဒုက္ခသည်တွေမုန်တိုင်းတန်ခံခဲ့ရတယ်လို့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပူးပေါင်းလုပ်ငန်းရှင်အဖွဲ့ GSD ကပြောပါတယ်စစ်ဘေးရှောင်ဒုက္ခသည်တွေမှာလေမုန်တိုင်းတန်ကြောင့်အကူအညီတွေထပ်ပြီးတော့လိုအပ်နေတယ်လို့လည်းသူတို့ကပြောပါတယ်လေမုန်တိုင်းကြောင့်ထိခိုက်တဲ့စစ်ရှောင်စခန်းတွေထဲမှာဒုက္ခသည်3000လောက်ရှိတဲ့ပါကထောင်ဒုက္ခသည်စခန်းလည်းပါဝင်ပါတယ်မိုင်းကြရန်ဒေသမှာဒီစစ်ဆောင်စခန်း၅ခုထက်မနည်းရှိနေပြီးတော့ခိုလုံနေတဲ့စစ်ဘေးဒုက္ခသည်ကသသောင်းကျော်ရှိပါတယ်။ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီလိုအပ်နေတဲ့အထက်မှာနေရာထိုင်ခင်းအတွက်အကူအညီပေးနိုင်ဖို့လည်းပါဝင်နေတယ်လို့အကူအညီပေးနေသူတွေကပြောပါရရှင်
။အိန္ဒိယပိုင်းကက်ရှမီးယားဒေသမှာအိန္ဒိယတပ်တွေနဲ့စစ်သွေးကြွတွေဒီကနေ့တိုက်ပွဲဖြစ်ပွားပြီးတော့အိန္ဒိယစစ်သား၄ယောက်နဲ့စစ်သွေးကြွလို့တန်ရရှိသူ၂ယောက်တိစုံသွားတယ်လို့အာဏာပိုင်တွေကပြောကြားလိုက်ပါတယ်။အိန္ဒိယစစ်တပ်ကသဘုံဆွစ်စင်ရေးလုပ်နေစဉ်မှာစစ်သွေးကြွတွေဘက်ကဒီကနေ့မှာပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဇာတာရီနေတုန်းကလည်းပြည်သူ့စစ်ရင်နှန်းကိုအသေးခံကားဘုံခွဲတိုက်ခိုက်မှုကြောင့်လူ40ထက်မနည်းတိစုံပြီးတော့ပါကစ္စတန်ခြေစိုက်ဂျာရီမိုဟာမက်အစ္စလာမစ်စစ်သွေးကြွအဖွဲ့ကသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒါဟာဆယ်စုနှစ်တွေအတွင်းမှာကက်ရှမီးယားဒေသမှာအဆိုးဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။အိန္ဒိယကတော့ပါကစ္စတန်နိုင်ငံဟာဂျာရီမိုဟာမက်စစ်သွေးကြွတွေကိုခေလုံးွက်ပေးထားတယ်လို့ဆွဆွဲလိုက်ပြီးတော့ပါကစ္စတန်နိုင်ငံထဲမှာစစ်သွေးကြွတွေလှုပ်ရှားနိုင်အောင်အထောက်အကူပေးနေတာတွေကိုရပ်တန့်မှုကိုလည်းတောင်းဆိုလိုက်ပါတယ်။ဂျာတာဘရီနေကတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘလို့မှပတ်သက်ခြင်းမရှိဘူးလို့တော့ပါကစ္စတန်ဆိုရဘက်ကပြောဆိုလိုက်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံလုံးကကက်ရှမီးယားဒေသကိုတချမ်းစီအုပ်ချုပ်နေတာဖြစ်ပြီးတော့နှစ်ဖက်လုံးကတော့ကက်ရှမီးယားဒေသတစ်ခုလုံးကိုသူတို့ပိုင်ဆိုင်တယ်ဆိုပြီးတော့ပြောနေကြပါတယ်။1989ကစပြီးတော့အိမ်မှာရှိတဲ့သဘုံတွေနဲ့အိန္ဒိယတပ်တွေဟာတိုက်ပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့အိန္ဒိယကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသအနေနဲ့ပါကစ္စတန်နဲ့ပေါင်းရင်ပေါင်းမပေါင်းရင်လည်းလွတ်လပ်တဲ့နိုင်ငံဖြစ်ရည်တည်ခွင့်ရှိရမယ်ဆိုပြီးတော့လည်းတောင်းဆိုထားပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာအရက်သားတွေကိုဂုံပြုချီးမြှင့်တဲ့အမြင့်ဆုံးစုကိုဆာဒီအာရေဗျအင်ရှစ်မင်းသားမိုဟာမက်ဘင်ဆာမန်ကိုချီးမြှင့်လိုက်ပါတယ်နီရှန်အီပါကစ္စတန်စုကိုသမရ RF LV ကိုတိုင်ချင်းမြင့်ခဲ့ပြီးတဲ့နောက်အင်းရှိမင်းသားကိုနိုင်ငံတော်ညစာစားပွဲနဲ့တည်ခင်းအပ်ခံပါတယ်ဒီကနေ့ညနေပိုင်းတုန်းကပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခမ်းနဲ့အတူတမရအိမ်တော်ကိုမြင်းလဲနဲ့ရောက်လာခဲ့တဲ့အင်းရှိမင်းသားဘင်ဆယ်မန်ကိုတမရနဲ့နိုင်ငံခြားရေးဝန်ကြီးတို့ကကြိုဆိုခဲ့ကြပါတယ်တင်းကွေနေတုန်းကတော့ဆာဒီအာရေဗျားကပါကစ္စတန်မှာဒေါ်လာဘီလီယံ20တန်ဖိုးရှိတဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့သဘောတူစာချုပ်တွေကိုတနိုင်ငံခြားမှလက်မှတ်ရေးထိုးခဲ့ကြပါတယ်အင်းရှိမင်းသားဖြစ်လာခဲ့ပြီးတဲ့နောက်ပါကစ္စတန်ကိုပထမဆုံးနိုင်ငံခြားခီးဖြစ်လာရောက်ဖို့ရွေးချယ်တာကိုကြီးချင်းအဖြစ်နှစ်နိုင်ငံဆက်ဆံရေးကိုဘလောက်အလေးထားသလဲဆိုတာပြသနေတယ်လို့အင်းရှိမင်းသားကပြောကြားခဲ့ပါတယ်ပါကစ္စတန်နိုင်ငံမှာရောက်နေချိန်မှာပဲဆာဒီအကျဉ်းထောင်တွေမှာဖမ်းဆီးထားတဲ့ပါကစ္စတန်နိုင်ငံသား2000ကျော်ကိုပြန်လွှတ်ပေးဖို့အတွက်အင်းရှိမင်းသားကအမိန့်ထုတ်ခဲ့ပါတယ်။ဆာဒီအာရေဗျနိုင်ငံမှာအလုပ်လုပ်နေတဲ့ပါကစ္စတန်နှစ်တန်းခွဲလောက်ရှိပါတယ်။ပါကစ္စတန်နိုင်ငံအတွက်ရေနံလိုအပ်ချက်ကိုအဓိကဆာဒီအာရေဗျကရောက်ရှိနေတာပါ။ဒေါ်လာဘီလီယံ20ဆာဒီကရင်းနှီးမြှုပ်နှံမဲ့ထဲမှာကွာတာမျိုးမှာဒေါ်လာ8ဘီလီယံလောက်ကုန်ကြမဲ့ရေနံချက်ဆက်ရောက်တည်ဆောက်မဲ့အစီအစဉ်လဲပါဝင်ပါတယ်။ပါကစ္စတန်နဲ့ဆာဒီအာရေဗျနှစ်နိုင်ငံကြားဆက်ဆံရေးတိုးမြင့်မှုရည်ရွယ်တဲ့နှစ်ရက်ကြာခရီးစဉ်နဲ့အင်းရှိမင်းသားဘင်ဆယ်မန်ဟာအစ္စလာမဘတ်မြို့တော်ကိုရောက်လာတာဖြစ်ပါတယ်။သူဟာပါကစ္စတန်နိုင်ငံကနေအိန္ဒိယနိုင်ငံကိုဆက်သွားမှာဖြစ်ပါတယ်ရှင်
။ပြည်ထောင်စုနိုင်ငံမှာဝါရောင်ရောင်မြန်အင်ဂျီဝဆန္ဒပြသူတွေရဲ့ဂျူးစစ်ညီပြောဆိုချက်တွေအပေါ်စတင်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပြီလို့ပြည်သူ့ဆိုရကပြောလိုက်ပါတယ်။ဂျူးလူမျိုးထင်ရှားတဲ့တက်တနိကဗေဒပညာရှင်အလိန်ဖင်ဂယ်ခရော့ခ်ကိုဆန္ဒပြသူတွေကဆဲဆိုအော်ဟစ်ကြတဲ့ဗီဒီယိုဖိုင်ကိုပြည်သူ့ရုပ်သံလိုင်းတွေမှာတွေ့မြင်နေကြရပါတယ်။ Paris မြို့မှာစနေနေ့တိုင်းရောင်မြန်အင်ဂျီဝဆန္ဒပြနေတာသတင်းပတ်ပေါင်း14ပတ်ရှိဖြစ်ပြီးတော့ပြီးခဲ့စနေနေ့ကတော့ဆန္ဒပြတဲ့သူတွေနားကိုသူကသွားရောက်ခဲ့ပြီးတော့သဘောယူနဲ့သွားခဲ့တာဖြစ်တယ်လို့လည်းပြည်သူ့သတင်းဌာနကိုသူကပြောပါတယ်။ Alain Finkel Crowd ကိုကိုရိုင်ကအစပိုင်းတုန်းကတော့ဆန္ဒပြတဲ့သူတွေကိုထောက်ခံခဲ့ပြီးမဲ့စနေနေ့ကဒီဖြစ်ရနောက်ပိုင်းမှာတော့ဆန္ဒပြတဲ့လောက်ရက်တွေဟာအဓိပ္ပာယ်မရှိတဲ့လောက်ရက်တွေဖြစ်တယ်ဆိုပြီးတော့သူကပြောဆိုဝေဖန်ခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA တင်းလာနေညာပဲထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပေးသွားတာပါအခုသတင်းဆောင်ပါတွေစက်တိုက်နားဆင်ရပါမယ်ရှင်ရန်ကုန်တိုင်းအတွင်းအငှားအိမ်ယာစီမံကိန်းတချို့ကိုတိုင်းဒေသကြီးအစိုးရကအကောင့်ထည့်ဖို့ဆောင်ရွက်နေတာမှာဒေသခံတွေကြားစိုးရိမ်မှုတွေနဲ့ကန့်ကွက်တာတွေရှိနေပါတယ်။ရန်ကုန်မြို့ကိုချဲ့ထွင်ဖို့ကြိုးစားနေတဲ့တိုင်းအစိုးရရဲ့ရည်ရွယ်ချက်ထဲမှာအငှားအိမ်ယာအဟောင်းတွေကိုဖြိုချပြီးအထက်မြင့်ကွန်ဒိုတိုက်ခန်းတွေနဲ့အစားထိုးပေးဖို့စီစဉ်နေတာဖြစ်ပါတယ်။ဒီအခြေအနေတွေပေါ်မှာတိုင်းအစိုးရနဲ့ဒေသခံတွေရဲ့အထံကိုရန်ကုန် VOA သတင်းတောက်ကိုစောထက်ကစူးစီးတင်ပြပေးထားပါတယ်ရှင်။
နှစ်ကြာနေရဲ့အစိုးရအငှားအင်အားတွေနေရာမှာအထက်မြင့်ကွန်ဒိုတွေနဲ့ပြန်အစားထိုးပေးဖို့ရန်ကုန်တိုင်းအစိုးရကဆောင်ရွက်နေတဲ့အချိန်မှာပဲဒီစီမံကိန်းတွေနဲ့ပတ်သက်ပြီးလက်ရှိအငှားအင်အားတွေမှာနေနေရသူတွေရဲ့စိုးရိမ်မှုတွေကလည်းရှိနေတာဖြစ်ပါတယ်။ရန်ကုန်တိုင်းအစိုးရအနေနဲ့မြို့သစ်စီမံကိန်းတွေမြို့တိုချဲ့တဲ့စီမံကိန်းတွေအတွက်ရည်ရွယ်လှုပ်ဆောင်နေရပါ။ပစွန်တော်ညောင်တန်းရပ်ကွက်ကပြည်ရောသစ်အင်အားနဲ့လမ်းသစ်ရိပ်သာစီမံကိန်းကိုအကောင့်နဲ့ဖော်နေပြီးဦးဝီးဇာရာအင်အားဖာစာပလာအင်အားရန်ကင်းစက်နှလုံးတန်းဝေလုံးဝအင်ယာနဲ့ဂျိုကုန်းအင်ယာစတဲ့အစိုးရအင်ယာတွေကလည်း1952ခုနှစ်ကစတော့မှာဆိုရင်290လောက်ရှိနေလို့ပြန်တည်ဆောက်ဖို့လိုနေကြောင်းရန်ကုန်တိုင်းလမ်းမဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကဖေဖော်ဝါရီ10ရက်ကရန်ကင်းဒေသခံတွေနဲ့တွေ့တုံးမှာအခုလိုပြောသွားတာပါ
အခုကပုံကိကလောက်တာလည်းမဟုတ်ဘူးကျမတို့နိုင်ငံတော်အစိုးရအကူအညီပြီးတော့တောင်းရတာဖြစ်ပါတယ်ရန်ကုန်တိုင်းအစိုးရနဲ့ပြည်ထောင်စုစောက်လုပ်ရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဆောင်ရွက်တာလည်းဖြစ်ပါတယ်ဟိုဘယ်လိုပြောလဲနိုင်ငံတော်မှာအများအားတိုးတက်မှုဆိုတာဖြစ်ပေါ်ပြီးပြောင်းလဲနေမှာအခုကတိုက်ရိုးပုံပြီးရှင်းနေ90အထက်နေ90တက်တာမနေဘူးတချို့ဆိုနေ30အထက်ပြည်ပြည်ဆိုရင်ဟိုဟောင်းပေါ့အဲ့ဒီလိုချိန်မျိုးမှာပြုပြင်ကြအောင်ပြုပြင်ဖို့မောမှန်ဖို့လိုလာရင်တော့ဒါအစိုးရတောင်းရင်ရှိတယ်တကယ်လည်းအကုန်လုံး redevelop ပြန်လုပ်ဖို့ဆိုရင်တော့မလုပ်ချင်ဘူးဆိုရင်တော့ညီမတို့ကတော်တော်လေးစဉ်းစားဖို့လိုပါတယ်။ညီမတို့အခြေခံစဉ်းစားရမယ့်ကိစ္စတွေဒီအင်ယာတွေဒီအငှားအင်ယာဖြစ်ပါတယ်ဆိုတော့အချက်ပေါ်မှာအခြေခံစဉ်းစားမှာဖြစ်ပါတယ်။
အငှားအင်ယာဟောင်းတွေဖြိုချပြီးအသစ်ပြန်စောက်နေတုန်းမှာလက်ရှိနေနေတဲ့သူတွေကခဏဖယ်ပေးရမှာဖြစ်ပြီးစောက်ပြီးသွားရင်တော့မဲစနစ်နဲ့ပြန်ချပေးမှာလို့ရန်ကုန်တိုင်းအစိုးရကပြောပါတယ်။စီမံကိန်းကာလအတွင်းပြောင်းရွှေ့နေထိုင်တဲ့ကုန်ကြမ်းဈေးရိတ်ကိုအစိုးရကကြားခံပေးမယ်လို့ဆိုပါရယ်အစိုးရလက်ရှိအကောင့်တွေဖော်နေတဲ့လမ်းသစ်အငှားအင်ယာစီမံကိန်းအတွက်တိုက်ဟောင်းမှနေရတဲ့သူတွေကိုပြောင်းရွှေ့ကုန်ကြမ်းဈေးတစ်လ3သိန်းနဲ့3နှစ်စာခွဲရမ်းနဲ့ပေးထားပါရယ် ဒါပေမဲ့တကယ်တမ်းဝေထုတ်ယူရနေရမှာအဆင်မပြေရရှိခဲ့တယ်လို့လမ်းသိချိတ်တာမှာနေထိုင်တဲ့ဒေသခံတို့ကအခုလိုပြောပါရယ
်ကြားထဲမှာကြန့်ကြတယ်ပြီးတော့ပြဿနာလည်းဘာဖြစ်လဲဆိုတော့သူကချက်လက်မှတ်ပေးတာကြီးလေးရယူနိုက်တက်အမရာပူကဘန်ချက်လက်မှတ်ကပေးတဲ့အခါကျတော့ကြံခဲ့တဲ့အခေါက်မှာဖြစ်သွားတာကအဲ့ဒီချက်ပေးတဲ့အကောင့်ထဲမှာဘန်အကောင့်ထဲမှာဝင်မရှိဝင်မရှိတော့ဘန်ကကိုကြီးလိုဝေထုတ်မပေးဘူးဘူးတွေဖြစ်ကြတယ်အဲ့တော့တချို့တွေကဒီရုံးကိုပြန်လာတယ်အိုးအိမ်ဦးစီးဌာနကိုပြန်လာပြီးတော့ဟိုကဖြစ်တယ်ကွန်မြူနတီတက်တယ်အာတနေ့ကနေမှသွားပါဗျာညကူပါဆိုတော့အဲဂျားရဲ့မှာအဆင်ပြေသွားကြတယ်အဲ့လိုပဲထောက်တယ်လည်းအများကြီးပဲပေါ့
မြို့တူချဲ့တဲ့စီမံကိန်းညီအငှားအင်ယာစီမံကိန်းညီကကြက်ငွေဘီလီယံနဲ့ချီကုန်မှာမို့ရန်ကုန်တိုင်းအစိုးရရဲ့ဘတ်ဂျက်တစ်ခုတည်းနဲ့မရပဲပြပရင်းနှီးမြှုပ်နှံမှုတွေနဲ့လုပ်သွားဖို့ရှိနေတာပါအသိပြန်ရမယ်ထက်မြင့်အငှားအင်ယာကွန်ဒိုတွေနဲ့ပတ်သက်ပြီးအသေးစိတ်ရှင်းလင်းတင်ပြပြီးမှပဲစီမံကိန်းတွေကိုအကောင့်ထဲဖော်သိမ့်တယ်လို့အငိမ့်စားညွှန်ကြားရေးမှူးဦးမြင့်သိမ့်ဖေကပြောပါတယ
်ဒီအစာအုပ်ကိုဖျက်လိုက်ရင်ဘလောက်ကြာမယ်ဆိုတာမပါဘူးဘယ်နေရာကိုရောက်သွားမယ်ဆိုတာမပါဘူးအစာအုပ်တွေဆောက်လိုက်တဲ့အခါမှာအကျယ်ဝန်းဘလောက်ဟို square feet ဘလောက်ရှိမယ်ဆိုတာမပါဘူးမေးတဲ့အခါကျတော့အဲ့ဒါမေးလိုက်ရင်တို့ကဘာပြောလဲစင်ကာပူကတော့ဘယ်လိုဖြစ်ပါလဲဟိုမလေးရှားကတော့ဘယ်လိုဖြစ်ပါလဲထိုင်းမှာတော့ဘယ်လိုဖြစ်ပါလဲဆိုတော့ဒါတွေပဲပြောပြပါတော့အဲ့တော့ဟိုဘယ်လိုစနစ်နဲ့ခြားထားမှာလဲပေါ့မဲချပြီးတော့လိုလိုက်လို့ရှိရင်ဥမာဒီရက်ွက်ကလူကတခြားနေရာရောက်သွားမယ်တခြားနေရာလူတွေကဒီရောက်မယ်ဆိုပြန်ပြီးတော့အစ်စ်တွေပေါင်းရဟာလာအစ်စ်တွေနဲ့တွေ့ရဆိုတဲ့အခါမှာလည်းပြဿနာလေးတွေရှိနေတာပေါ့အဲ့ဒါကြီးလည်းတစ်ခုမှထည့်ပြီးသူတို့စဉ်းစားထားတာမရှိဘူးနိုင်ငံညမှာကျတော့တကယ်တမ်းကျတော့ဘာလို့လဲဆိုရင်အင်ရှိလူဦးရေနဲ့ square feet ကိုတွက်ပြီးပေးတာလေဒီမှာလူ10ယောက်ရှိရှိလူ9ယောက်ရှိရှိ1ယောက်တည်းပဲရှိရှိဒီ square feet ပဲပေးတော့မှာဆိုတော့လူတွေကတော်တော်လေးစိတ်ပူကြတာပေါ့
ရန်ကုန်တိုင်းရဲ့လူကြီးများရဲ့နေရာတွေမှာထတ်တိုးအငှားအင်အားတွေကိုတိုင်းဆိုးရအစီအစဉ်နဲ့လုသွားဖို့လည်းရှိနေပါတယ်အငှားအင်အားဟောင်းတွေမှာနေထိုင်သူတွေကအခုချိန်ထိအိမ်ခန်းငါးကကို9000ဝန်းကျင်လောက်ပဲအစိုးရကိုတွင်းနေရလို့အိမ်ယာသစ်ကွန်ဒိုတွေစောက်ပြီးသွားရင်တစ်စတူရန်ပေမှာ25ကျပ်နှုန်းပေးရမယ်လို့သတ်မှတ်ထားပါတယ်တိုက်ခန်းပြင်ဆင်စရိတ်အတွက်အိမ်ယာကော်မတီကိုပုံမှန်ပေးရမယ်လာခကိုပါထည့်ထွက်မယ်ဆိုရင်ဒါဟာတိုက်ခန်းတခန့်ကိုကျပ်3000ဝန်းကျင်လောက်ပဲကျမှာဖြစ်လို့တင့်တော်ရဲ့နှုံတာဖြစ်တဲ့အတွက်အစိုးရကတိပေးထားတဲ့အတိုင်းသာဖြစ်မယ်ဆိုရင်ကြိုဆိုတယ်လို့ဒေသခံတွေကပြောကြပါဗျ
။ကိုစော်ထက်ပြောပြသွားတာပါရှင်။အခုစီပင်သားရရွေးကောက်ပွဲဘက်ကိုလည်းကြည့်ကြရအောင်ပါရှင်။ရန်ကုန်မြို့တော်စီပင်သားရရရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုစလဲလောင်းစင်းကိုဒီနေ့ပဲစီပင်သားရရကော်မရှင်ကကြေညာလိုက်ပါတယ်။ရန်ကုန်စီပင်ရွေးကောက်ပွဲကိုပြည်သူလူထုပုံမှုစိတ်ဝင်စားပါဝင်လာအောင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အချက်အလက်တွေလူအများသိအောင်ဖြန့်ဝေပြီးစနစ်တကျအချိန်ယူဆောင်ရွက်ပေးတဲ့အကြောင်းလေ့လာဆောင်ကြည့်သူတွေကပြောနေပါတယ်။ဒီအကြောင်းကိုတော့ကိုကောင်းဆန်ဟင်းကအပြည့်စုံတင်ပြထားပါတယ်ရှင်။
ရန်ကုန်မြို့တော်စီမံသားရေးကော်မတီရွေးကောက်ပွဲဝင်ပြိုင်ဖို့ကိုယ်စားလှယ်လောင်း284ဦးကိုဒီကနေ့ထုတ်ပြန်ကြေညာခဲ့တယ်လို့ရန်ကုန်မြို့တော်စီမံသားရေးရွေးကောက်ပွဲဥက္ကဋ္ဌဦးအောင်ခိုင်ကအခုလိုပြောပါဗျ။ဟုတ်တယ
်ကျွန်တော်တို့ကဒီ18ရက်နေ့မှာကြေညာရမယ်ဆိုတော့ကျွန်တော်တို့ရွေးကောက်ပွဲလုပ်ငန်းစဉ်ထဲမှာပါတယ်။အဲဒါကြောင့်မလို့ဒီနေ့18ရက်နေ့ကြားရတဲ့မြို့နယ်စီပင်ရုံးတွေမှာကြေညာလိုက်
မတ်လ31ရက်နေ့ကျရင်ရန်ကုန်တိုင်းအတွင်းမြို့နယ်33မြို့နယ်မှာကျင်းပမယ်ရွေးကောက်ပွဲတွေမှာရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်6ဦးမြို့နယ်အသီးသီးကစီမံသားရေးကော်မတီတွေအတွက်တမြို့နယ်ကို3ဦးနှုံးနဲ့စုစုပေါင်း9ဦးကိုတက်ဆိုင်ရန်ရန်ကုန်မြို့တော်သူမြို့တော်သားတွေကမဲပေးရွေးချယ်ကြရမှာဖြစ်ပါလေစီရင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးရန်ကုန်ပြည်သူလူထုအနေနဲ့စိတ်ဝင်စားမှုနည်းပါးလာပြီးလာရောက်မဲဆန္ဒပေးသူတွေအရေးအတွက်နည်းမှဆိုးရင်ရတယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီဝင်တစ်ယောက်ဖြစ်တဲ့မတ်တင်စာရှင်လည်ကြီးကပြောပါတယ်
ပြည်သူလူထုမသိပဲနေခောက်ပွဲတစ်ခုလုပ်သွားတယ်ဆိုစစ်စစ်နေကုန်ပြီးတော့ဒီဓာတ်ရောက်မဲဆန္ဒပေးတဲ့လူကအားနေတာမျိုးဖြစ်လာမှာစွေရတဲ့အတခုပေါ့နောက်တစ်ခုကတော့ဒီပြည်ခောက်ပွဲကရင်းတော့ဆိုရင်ဒါတိုင်တယောက်ပဲမဲပေးခွင့်ရတော့တော်တော်များများကသူတို့နဲ့မဆိုင်ဘူးဆိုတာမျိုးသိထားကြတာပေါ့နော်အခုဆိုရင်ဒါလူတိုင်းကြီးကမဲပေးရမှာပဲဆိုရင်အပိုင်းသူတို့မသိနေကြတာလည်းပါတယ်ဒါဆိုတော့ပြည်သူလူထုစိတ်ဝင်စားလာအောင်နောက်တစ်ခုကသူတို့မှလည်းမဲပေးပိုင်ခွင့်ရှိလာပြီဆိုတာသိလာအောင်ပေါ့နော်ဒါအရေးကြီးဆုံးမှာအဲ့ဒါကိုအချင်းယူပြီးတော့ပြင်ဆင်တ
ဲ့ရွေးကောက်ခင်ရတဲ့မြို့တော်စီမံကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်လက်ရှိကော်မတီဝင်5ဦးပူးပေါင်းပြီးကြံရှိတဲ့တက်တန်းနှစ်နှစ်တာအတွက်တာဝန်ထမ်းဆောင်ကြရမှာပါဥပဒေအသစ်အရထူးခြားချက်ကတော့ရွေးကောက်ခင်6ဦးတည်းကတဦးကိုဒုတိယမြို့တော်ဝင်အဖြစ်ကော်မတီဝင်တွေအားလုံးကလှုပ်ဝဲမဲပေးရွေးချယ်ကြရမှာဖြစ်ပါတယ် Lame Ibela Adwima Sadin at the Willame Sibian Committee at the Twinine. Now Nenita Kala Adwin. Sangom Yuji Pyongle to all. Ludu Adwin Sibian Pilla. Palau Swans on Ninja Bamle. Sangom do Yangon Dari Alunga. Soundy a Kepian Nija Mabe. Pibala Kimia.
Go Kansa Hain Pyabjagarabashe. A Kutaka. Chane Eri Data U Tangwe Chamakayare Pamule Surago Pyabi Baume. The name I dine a passenger and my popiagate, Meso a pion the yosan, but there be three media ubri poma, Nasanga, ya, Pishides, ubi, Dawanga, Eri Dago, Dangwinga, then Chama light up your body. Dine so ya, they are so be a culo, a mechare boma, the yosasure, the bodyago, Nale, the boma powder, Pite, Lu, Taubiara, Rilashiware, Dijanguro, viewing your mind, drink out good town kanga, Yango Mu and the dream people, Tavarishin.
တနင်္လာနေ့ပတ်စဉ်ကြာနေ့အတွင်းကမတ်ဆက်ခွန်မှာဖော်ပြတဲ့ကလောင်ရှင်မူးဆေးဦးရဲ့မဲဆွယ်ပြုံးတရားစာနဲ့ပတ်သက်ပြီးတနင်္လာတိုင်းစုကဂျာနေတောင်ဝင်ရှိသူတွေကိုတရားစွဲဆိုထားတာကိုတဝယ်မြို့နယ်တရားရုံးကဒီကနေ့မိန့်ချမှတ်လိုက်ပါတယ်။တောင်ဝင်အေရီဒါကိုတိုင်းစိုးရဒွန်းညင်ကြီးမူကဒရင်မီဒီယာဦးရေပုံမှန်23ခါနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ်။ဒီကနေ့မိန့်ချတာနဲ ယောသမယေတာချက်ချက်ဒီကနေသူရကွန်ဂျီချုပ်တင်းတယောက်ခွနဲ့ဝင်းချိုရဲ့မိသားစုကိုယဉ်ကျေးနေဆိုတာပေါ်နေတယ်ဗောလေနောက်တစ်ချက်ကကြားတယ်ဆိုရင်ဒီပြေသာပါရာယေတာပုံပြချက်တွေကအာဒီညာဥပဒေညာပေးထားတဲ့ရလဆောင်ထုတ်ဖို့ပြည့်စုံခွင့်ဆိုတဲ့အပေါင်းဗောနော်ညာချေတောင်းတွေပေးထားတဲ့လောလောဆယ်ထုတ်ဖို့ပြည့်စုံခွင့်ဆိုတဲ့အပေါင်းကိုကျော်လွန်နေရပေါ့နော်အဲ့ရပေးတဲ့အခွင့်အရေးတွေကကျော်လွန်ကြီးပါရပေါ့နော်အဲ့ဒါကြောင့်ဟိုခုလိုမျိုးပြည့်စုံနေလို့ကွန်တက်ပြီးတော့အမိန့်ချရတယ
်အမှုရင်ဆိုင်နေရတနစ်ကျော်တဲ့အချိန်မှာအမိန့်ချမှတ်လိုက်တာဖြစ်ပြီးအယူခံဝင်ဝင်ကိုတော့ရှင်းနေတွေနဲ့တိုင်ပင်ပြီးဆုံးဖြတ်သွားမယ်လို့ကိုမျိုးအောင်ကဆိုပါတယ်တေယောဇာမှာတော့ရက်ကွက်အုပ်ချုပ်ရေးမှုရှင်ကွမ်းကွေကိုဇက်ကောင်ဖြစ်ရည်သားထားတာလည်းဖြစ်ပါတယ်တေယောဇာမှာတော့လျှက်စစ်မီတာကကိစ္စတွေလျှက်စစ်မီခဏခဏပြတဲ့ကိစ္စတွေကိုတယောရေးဖွဲ့ထားတာလည်းဖြစ်ပါတယ်။ဒီမှုကိုမြမသတင်းမီဒီယာကောင်စီတို့ဥစွာတိုင်ကြားခြင်းမရှိဘဲအမှုဖွင့်တရားရုံးရောက်ချိန်မှသာစုံမပေးဖို့ဆိုပြီးစာဖို့ကြောင်းကြားခဲ့ပါတယ်။ဒီလိုမိန့်ချမှတ်လိုက်တာနဲ့ပတ်သက်လို့ကောင်စီအဖွဲ့ဝင်ဦးမြင့်ကျော်က
ဟိုတယောဇာဆိုတဲ့ပုံစံကိုသူတို့ကဟိုလူကောင်လေသူတို့နားမလဲတာလို့တို့မဟုတ်သူတို့ကအဲ့ဒါမျိုးကိုလက်မခံနိုင်တာတစ်ခုခုဖြစ်နိုင်တယ်ပေါ့နော်။ဆိုလိုချင်တာတည်င်းပုံစံရေးတာမဟုတ်ဘဲပြောစားပုံစံရေးတာဖြစ်တယ်။နောက်တစ်ခုကတော့အဲ့ဒီပြောစားပါရေးတဲ့ဟိုအချက်လက်တွေဟာလားပြောစားမှာထောက်ပြခဲ့တဲ့ညစ်စစ်ဒါအပီကိစ္စတွေကလည်းအခုတကယ်ကိုနိုင်ငံတော်ရဲ့ဒိုင်မန်ဟန်ပုဂ္ဂိုလ်ဟိုတင်းနိုင်ရှိစဉ်မှာဒီတင်းနိုင်တိုင်းကထောက်ဝေဖန်ထောက်ပြကြတယ်တင်ပြကြတဲ့ဟာတွေကအဲ့ဒီအကြောင်းအရာတွေပဲဆိုတော့တကယ်ဆိုရင်တော့ဒီတင်းနိုင်ကြတဲ့ရဲ့ဟိုတယောဇာရဲ့ထောက်ပြတဲ့အချက်နဲ့အခုဒီခီးရင်းစင်မှာဟိုဒီစားကန်ကြီးရောဟုတ်လားအဖွဲ့ကြီးပြီးပြီးကဟိုပြင်ပြကြတဲ့အချက်တွေနဲ့ကတကယ်ကိုဟိုထပ်တူနှီးပါလောက်ကိုကြနေတဲ့ဟာမျိုးဖြစ်နေတော့ဟိုတကယ်ဆိုရင်တော့ဒီဟာကဒီအခြေအနေရဆိုပုံပြတော့တောင်းဟိုဆက်ဟမိနေတယ်လို့ပြောလို့ရတော့ဘူးနော်ဒါပေမဲ့ပြည်တံပြေးလိုက်တာတော့ဟိုနားမလည်နိုင်ဘူးလို့ပဲပြောမှာပေါ့
တရားဆွဲဆိုစဉ်တုန်းကအမှုကိုခြေဖြတ်ပြီးတင်းလိုက်ချာနေဘက်ကတိုင်းဒေသကြီးတရားလွှတ်တော်နဲ့နေပြည်တော်ပြည်ကောင်စုတရားလွှတ်တော်ချုပ်တို့ကိုရှောက်ထားခဲ့ပြီးမဲ့ပလက်ခံခဲ့ရပါသေးတယ်။ဇင်းမီဒီယာသမားတွေပေါ်တရားဆွဲဆိုမှုဟာအရင်သမရဟောင်းသိမ့်စင်ဆိုရလက်ထက်ကတည်းအခုအမျိုးသားဒီမိုကရေစီဖွဲ့ချုပ်အရသာဆိုရလက်ထက်မှာပိုများလာတယ်လို့စစ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်ပြောပြခဲ့တာပါရှင်။အခုရခိုင်ဘက်ကအခြေအနေကိုလည်းနှာစင်ကြရပါမယ်။ရခိုင်ပြည်နယ်တွင်းစစ်တပ်ဘက်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေကို ICC ဘက်ကစုံစမ်းစစ်ဆေးမဲ့အပေါ်ကြိုဆိုပြီးမြမအစိုးရဘက်ကလည်းဘူးခန့်ညင်းမနေပဲပူးပေါင်းဆောင်ရွက်တင်တယ်လို့အကဲခတ်တအူကတိုက်တွန်းလိုက်ပါတယ်။ဆိုရလှတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဘင်္ဂလားရောက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကလည်းအဖြစ်မှန်တွေကိုပြောပြဖို့အစဉ်သင့်ရှိတယ်လို့ပြောပြီး ICC ဘက်ကတကယ်လက်တွေ့ကြတဲ့ထိရောက်တဲ့အရေးယူမှုတွေဆောင်ရွက်ဖို့ကိုလည်းတောင်းဆိုကြပါတယ်။ICC မှာရိုဟင်ဂျာအရေးအမှုတိဆောက်နိုင်ဖို့ပနာမစုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်ကို ICC ရှေ့နေချုပ်သွားမဲ့ခီးစဉ်ပေါ်တုံ့သက်ချက်အမြင်တွေကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ဆခခုနေအကလာကိုမိုင်နုကရခိုင်ပြည်နယ်တွင်းနယ်ဆက်ရဲစခန်းတွေကိုအေအာအစ်စီစံဖတ်အဖွဲ့ကအစံဖတ်တိုက်ခိုက်မှုတွေနောက်ပိုင်းနယ်မြေရှင်းလင်းမှုတွေကြားမှာတော့လုံခြုံရေးတပ်တွေဘက်ကရိုဟင်ဂျာတွေပေါ်မှာကျူးလွန်ခဲ့တဲ့လူခွေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအမှုတည်ဆောက်နိုင်ရေးစုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်ကိုအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC အဖွဲ့ကိုလိုအပ်တဲ့အကူအညီတွေအပြည့်အဝပေးသွားမယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ဟာစီနာကလည်းတောက်တာတွေကဂရီဘေးပြောကြားထားပါတယ်။တမရော့ကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမေအောင်လင်ကတော့ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာလူမျိုးသုံးသက်ဖြတ်မှုစတဲ့ပြစ်မှုတွေကိုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေဟာမှန်ကန်မှုမရှိကြော
ူပေါင်းဆောင်ရွက်တဲ့နယ်လို့အကြံပြုပါတယ
်။အခုမြင်ရတာတော့ ICC ကတော့မှန်မှန်လေးသူလုပ်ဆရာရှိတာကြီးတစ်ဆင့်တစ်ဆင့်လုပ်နေတာပဲနော်။အရင်ကလည်းဒုက္ခတွေစခန်းထဲမှာကျောင်းဆက်ခဲစစ်ဆေးခါလည်းရှိခဲ့တာပဲပေါ့လေနော်။ဆွဲခါကျတော့အဖြစ်ဒီခုကရလာမှာပဲလေ။အဲ့ဒါကိုဒီမြန်မာပြည်ဘက်ကနေပြီးတော့မဟုတ်ပါဘူးမရှိပါဘူးဒုစရကအကျွမ်းဝင်ပါဘူးလို့ပြောနေရုံနဲ့မလုံရဘူးဒုစရကလေ။ငါပြင်းနေတဲ့က Rome statue ကိုလည်းမထုံးမထားဘူး။အဲကြောင့်လို့ ICC ကမပါဘူး။ ICC နဲ့ကမပြေဘူး။ဓာတ်ရိုက်နော်အေးအေးဆောင်ရွက်လို့မရဘူး။အမှန်နဲ့သို့တော့ cholesterol impact ကရှိတယ်။ဓာတ်ရိုက်မပြေဘူးဝင်ပြီးတော့သူ့နေတဲ့ဟိုစုံစမ်းစစ်ဆေးပြီးတော့အေးအေးယူလို့မရသေးတိုင်အောင်အခုတင်ထားတဲ့အမှုကဘာလဲဆိုတော့ဘာလဲလဲဆိုတော့လူ9သိန်းတန်းတန်းရောက်လာတယ်ဒီလူတွေကမဟုတ်ဘာကြလာတော့တနည်းလာမယ်ဒီကွာဟုတ်တယ်မလားဘာလဲလဲဆိုအဲ့ဒီအစီအစဉ်မှာပါတယ်ဆိုတော့ဒီမိုးကြက်ပစ်တာကိုထိုင်ထိုင်ကားလို့မရဘူးနော်အဲ့ဒါကိုတိတိပို့လိုတယ်ဟာ no 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 ပြောရုံနဲ့ဒီကိစ္စကပြီးတော့မှာမဟုတ်ဘူးဒီစစ်တပ်တွေမကဘူးတန်းစီပါကွာကတိတ်ခါချနေတယ်
ICC မှာရိုဟင်ဂျာအရေးအမှုတည်ဆောက်နိုင်မှုပမာဏစုံစမ်းစစ်ဆေးမှုလာမယ့်မတ်လတဲ့ဘင်္ဂလားဒေ့ရှ်ကို ICC ရှေ့နေချုပ်ဦးဆောင်တဲ့အဖွဲ့လာရောက်ဖို့ရှိတဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးကုတုဘလောင်ဒုက္ခသည်စခန်းနေရခိုင်ပြည်နယ်မောင်နှုံမြို့နယ်ကကျောင်းဆရာတဦးဖြစ်ခဲ့ဘူးသူရိုဟင်ဂျာဒုက္ခသည်ဦးမမော့အာလီကတော့သူတို့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အင်မတန်မှဆိုးဝါးလာတဲ့အဆုလိုက်အပြုံလိုက်အသက်ဆုံးရှုံးမှုတွေလူခွေချိုးဖောက်မှုတွေကိုပြောပြဖို့အသင့်ပြင်ထားပါတယ်လို့ VOA ကိုပြောပါတယ်
ဟုတ်ကဲ့ကျွန်တော်အဲ့ဒီမှာဂျီနီဆက်ခင်ရတယ်ကျွန်တော်မောင်းတောက်ခင်ရတယ်ဘလက်တစ်အကြဟိုဘလက်တစ်ခင်ရတယ်နေရင်ဒီမီချူခင်ရတယ်ကျွန်တော်အဲ့ဒီမှာအဝေးတတိကိုဘလာနဲ့ပဲကျွန်တော်ထွက်လာခဲ့ရတာဟောက်မှလည်းယူလာလို့လည်းမရခဲ့ဘူးအရှင်လည်းမရခဲ့ဘူးအတော်တော်ဆိုတာလည်းလုံးဝမရှိသလိုပဲအဲအဲ့ဒီမှာကျွန်တော်ကကိုယ့်အဲ့ဒီမှာရှင်းနေတဲ့လူတွေကလည်းအဲဘာမှလည်းတူတက်လာတာလည်းမဟုတ်ဘူးအကွင့်ရတာလည်းမဟုတ်ဘူးတကာကကျွန်တော်တို့ကိုဂျီနီဆက်ခင်ရဟာပြောပြောနေတယ်လက်တွေ့ကြရဆုံးပြည့်တဲ့ကူပါမလာခဲ့ဘူးကျွန်တော်ဒုတိယအဲ့ဒီဘက်မှာလဲဆက်လက်ကျူးလွန်မှုတွေပြင်းနေမှုတွေရင်းပယ်မှုတွေခံရတယ်ဒီမှာလဲကျွန်တော်စိတ်ပြင်းမှုတွေနဲ့ပဲနေရတာပါဘာဖြစ်လို့ဆိုတော့ဘာမှလဲတူတက်မလာလို့ဆိုတော့အမြဲတမ်းခံရတာပဲရှိပါတယ
် ICC ပါဝင်ကုလသမဂ္ဂနဲ့နိုင်ငံတကာဖွဲ့စည်းတွေဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံရောက်တိမ့်ချီတဲ့ဒုက္ခသည်တွေအရေးအကြိမ်ကြိမ်လာရောက်စုံစမ်းမေးမြန်းလေ့လာနေပေမဲ့လို့အခုချိန်ထိညင်သာသူတွေအတွက်တရားမျှတမှုမရနိုင်သေးတဲ့အတွက်ကျူးလွန်သူတွေပေါ်မှာထိရောက်တဲ့ကိုင်းတွဲဖြေရှင်းမှုနဲ့လက်တွေ့ကျတဲ့ဆောင်ရွက်မှုတွေကိုဆောင်ရွက်ပေးဖို့ဥမ္မာမော့အလီကတိုက်တွန်းထားပါတယ်အခုလိုမျိုးရခိုင်မြောက်ပိုင်းကရိုဟင်ဂျာတွေလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်နေရပြည်အစီအစဉ်ကိုတော့မြန်မာအစိုးရဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်။ဒါပေမဲ့လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကဒုက္ခသည်တွေနေရပြန်လာဖို့အစီအစဉ်ပြင်ဆင်ထားကြောင်းပြောပေမဲ့ဒုက္ခသည်တွေဘက်ကတော့သူတို့ရဲ့လုံခြုံရေးစိုးရိမ်နေကြဆဲမှုအခုအချိန်ထိနေရပြည်အစီအစဉ်ကအကောင့်ထဲမဖော်နိုင်သေးတဲ့အနေအထားမှာရှိနေပါတယ်ရှင်။
ရိုဟင်ဂျာတွေရဲ့အရေးကို ICC ဘက်ကလာရောက်စုံစမ်းစစ်ဆေးမယ်ဆိုတဲ့အပေါ်မှာမဆုမွန်စူးစီးတင်ပြသွားတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာသူယုံကြည်ရာစတဲ့သတင်းပတ်စင်ကန်တာတွေကိုနှာစင်ကြရဖို့ရှိပါတယ်ရှင် VOA ကိုစားလိုက်ကနေဆက်သွယ်လို့ရ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဖေဖော်ဝါရီလ17ရက်တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေအပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်သတင်းပတ်ဆိုင်ကဏ္ဍတွေမှာတော့တရုတ်ရဲ့ဝယ်လက်ထဲမှာအဓိကရောက်နေတဲ့မြန်မာကြောက်စိမ့်ဈေးကွက်အကြောင်းနားဆင်ရမယ့်စီးပွားရေးကဏ္ဍ။အရှိတောင်အာရှအားကစားပြိုင်ပွဲတွေမှာအသင်းလိုက် online ဂိမ်းကစားနည်းတွေကိုလည်းစုပေးမဲ့ကစားနည်းဖြစ်ပါဝင်လာတော့မယ့်အကြောင်းပြောပြပေးမယ်။ blogger တွေပြောသမျှအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာတော့
ပထမတစ်ချက်ကတော့မိဘဆွေမျိုးသားချင်းဆရာသမားပတ်ဝန်းကျင်ပံ့ပိုးမှုဟာအားပေးမှုဟာအရင်အရေးကြီးတယ်လို့ကျွန်တော်ယူဆ
ဖူဘရိုက်ပညာသင်ဆုနဲ့အမေရိကန်ဟာဗတ်တက်သို့မှပြည်သူ့ကျန်းမာရေးမဟာဘွဲ့လေ့လာသင်ယူနေတဲ့ဒေါက်တာဆိုင်းလုံးတစ်ရဲ့ယုံကြည်ရာကိုနားဆင်ရမှာဖြစ်ပါတယ်။နောက်ပိုင်းမှာတက်တန်းရောင်သတင်းလွှာကိုလည်းနားဆင်ရမှာပါရှင်။အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုပြောပြပေးသွားမှာပါ။မြမကြောက်စိမ့်ရဲ့အဓိကဈေးကွက်ကတရုတ်ဝယ်လက်ပေါ်မှာမူတည်နေပါတယ်။တရုတ်ဘက်ကကြောက်စိမ့်ဝယ်အားကျလာတဲ့အခြေအနေကြောင့်ကြောက်သမားအများစုကတရုတ်လူမှုကွန်ရက်ဖြစ်တဲ့ WeChat ပေါ်မှာတင်ပြီးဝယ်လက်ကိုမျှော်ရတဲ့အခြေအနေကိုရောက်လာနေပါတယ်။ WeChat ပေါ်ကနေကြောက်ရောင်းရတဲ့အခြေအနေနောက်ကြောက်စိမ့်ဈေးကွက်အတွက်နေဆက်မှာတရုတ်ဝင်ဈေးကွက်ဖွင့်ပေးနိုင်ရေးတွေကိုလည်းမျှော်လင့်နေကြတာပါ။မန္တလေးအခြေစိုက် KKT ကြောက်မြက်ရောင်းဝယ်ရေးကဒေါက်ခက်ခက်တင်နဲ့ဆွေးနွေးထားတာကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သိကြီးထိုက်ကတင်ပြထားပါတယ်ရှင်။
အဓိကတော့ကျွန်တော်တို့ကဒီကြောက်ဆိုင်ဆိုတာကတော့ဘယ်လိုနည်းနဲ့ပဲဒီတရုတ်ကိုပဲအားကိုးပြီးရောင်းနေရတဲ့သဘောပါပဲ။တရုတ်ပြည်မှာကိုကျွန်တော်တို့အရင်တော့ဆိုရင်ကြောက်ရောင်းလို့အဆင်ပြေရပေါ့နော်။အခုဆိုရင်တရုတ်ပြည်မှာတွားရောင်းရတာလည်းအဆင်မပြေဘူး။တရုတ်ပြည်ကဈေးကွက်ကွာလေရှင်နေမကောင်းပေါ့နော်။တရုတ်ပြည်ကတကယ်ချင်းနေဆိုင်ရန်တွေပါရင်ဖွင့်ထားတယ်။သူတို့ကိုယ်တိုင်ကလည်းကျွန်တော်တို့ဒီကိုပြန်ပြီးတော့မဝယ်နိုင်ဘူးဖြစ်နေတာရှင်။အဲ့ဒါဆိုတရုတ်ပြည်ကဈေးကွက်ကတိတ်ပြီးတော့မဝယ်နိုင်တဲ့အခြေအနေမျိုးပေါ့နော်။ဒီမှာကျတော့လေဒီချက်တွေနဲ့ပါပြီးတော့တရုတ်ပြည်ကရောင်းလာတော့ရှိတယ်။ဒီဒီချက်တွေနဲ့ကျတော့သူတို့တရုတ်တွေကဒါလည်းတို့တို့လောက်ပိုင်ရရှိတယ်။ကျမတို့ကမလုတ်ကြကြဘူးပေါ့နော်။လုံလဲမလုံနိုင်ဘူး။အဲ့သူတို့ကအဲ့ဒီဝီချက်မှာကျတော့လေသူတို့တိုက်တဲ့ဈေးကိုပေးတယ်။ဟိုပေါက်ဈေးမဟုတ်ဘူးပေါ့မှာလေ။အဲဒီမဟုတ်တဲ့ကကြတော့တကယ်တန်မိုးရှိတဲ့ပစ္စည်းတွေကြရင်တော့အဲ့ဒီဝီချက်ဝိုင်းမှာကျွန်တော်တို့မရောညာဘူးပေါ့နော်။အမီတော်ပစ္စည်းလေးတွေ၊ခါးပိုင်းပစ္စည်းလေးတွေ၊အောက်ပိုင်းပစ္စည်းလေးတွေကတော့ဝီချက်နဲ့ပဲရောင်းရဝေးကြတယ်ပေါ့နော်။ကျွန်တော်တို့တရုတ်ပြည်ကိုသွားတဲ့ခါကြတော့လည်းအဲ့ဒီဝီချက်ကတော်တော်ကိုကြီးရကြတယ်ပေါ့နော်။ဆက်တော့သူကမမြင်ရပဲနဲ့သူတို့စိတ်ကျဲထင်လာတဲ့ဈေးတွေအဲ့လိုပြီးတဲ့ခါကြတော့ဇယန်းတရာဈေးကွက်ကိုဖြစ်နေတာပေါ့နော်။အဲ့လိုဖြစ်နေ
။ကျောက်စိမ့်ကခုနမခက်ခက်တင်ပြောသလိုတရုတ်ကိုပဲဒါအားကိုးကြရတာပါဆိုတော့တရုတ်ဘက်ကဘာကြောင့်မြန်ကြသွားတာလဲဗမာဘက်ကအခွင့်အရေးဘာတွေကောက်လို့လားဘလို့ကြောက်မှလဲရှင
်အဲကျမထင်တာတော့ဗမာဘက်ကလည်းတချို့အခွင့်ကောက်တယ်ပေါ့နော်အခွင့်ကောက်တယ်ဆိုတော့မရေကျမတို့ကျမကိုယ်တိုင်လည်းအခုဆိုရင်တရားဝင်အခွင့်ကိုစောင့်တဲ့အတွက်ကြောင့်ကျမကိုယ်တိုင်လည်းအခွင့်စောင့်ပြီးတော့ပဲရောင်းချင်တယ်ပေါ့နော်အခွင့်ကောက်တော့ကျမသက်ခံတယ်ဒါပေမဲ့သူတို့ကိုယ်တိုင်ကကျမတို့သူတို့ဒီမှာကျမတို့ရဲ့ကြောက်တွေကအများကြီးရောက်သွားပြီးမှရှင်းပြောရင်သူတို့ရဲ့ကြောက်တွေများနေတဲ့အတွက်ကြောင့်မို့လို့သူတို့အင်ဒီပင်အဲ့လိုပေါ့နော်သူတို့ဈေးကွက်ကျတယ်ကျမတို့ပထမအစိုးရလက်ထက်သေးကဒီကြောက်တွေကတော်တော်ပုံသွားပြီပေါ့အခုကျရင်လည်းသူတို့ဟိုစစ်ကြီးတွေကလည်းဒီတစ်ခါနဲ့ရှားလာတယ်ကြောက်တွေကရှားလာတယ်ကြောက်ကရှားလာပြီးတော့လူကြီးတဲ့ချိန်မှာလည်းကြောက်ကမရအောင်ဒါပေမဲ့တကယ်ဝယ်ပြီးပြန်တော့လည်းတကယ်ရောင်းတဲ့ခါကျရင်လည်းရောင်းရတယ်မှာရောင်းရတယ်အဲ့လိုမျိုးပေါ့နော်ဈေးကွက်ကမမှန်တော့ဖြစ်နေပါဘောနော်အမဟိုရှင်းရွံ့တော့မှာသူတို့စီမှာတောက်ပြပုံးနေတာပုံးနေတဲ့ခါကျတော့ တို့ပြီးတဲ့ဒီနေ့ပဲကျမတို့ကရောင်းနိုင်ရောင်းမရောင်းနိုင်ရောင်းလေအဲ့ဒီပုံစံမျိုးကြီးနောက်သူတို့တရားဝီချက်လူတွေကလည်းဆိုလို့ရှိရင်ကြောက်ကြောက်နားမလဲဘူးနားမလဲပဲနဲ့သူတို့လူမျိုးတွေအလုတ်တစ်ခုဖြစ်အောင်လို့သူတို့လုပ်တဲ့ပုံစံလိုပဲခုလည်းဝီချက်ဆိုရင်လည်းသူတို့ကန့်တက်လိုက်ပြီးမှရယ်ကျမတို့ပုံမှန်ကြီးရနေပြီးဝီချက်ကိုရိုးရိုးလုပ်လို့တောင်မှတိတ်အဆင်မပြေတော့ဘူးတရုတ်ပြည်ကနေထောက်ခံလာတာကျမတို့ပြန်ပြီးလုပ်လို့ရတဲ့အနေအထားမျိုးကြီးရှိခဲ့တယ်ဒီချက်ကကျမပြန်လုပ်ခဲ့ရပေါ့နော်အဲ့လိုပဲဒီကြောက်ကိုလည်းဒီလိုဝီချက်တွေနဲ့ရောင်းတဲ့ခါကျတော့အခုကတော့တစ်ဖက်ကလူကလည်းဒီဖုန်းပေါ်အနေနဲ့အမြင်နဲ့ပဲဝေကြတယ်အမြင်နဲ့ပဲရောင်းရတဲ့ခါကျတော့တချို့တန်ဖိုးမရှိတဲ့ပစ္စည်းမှလည်းဈေးရတင်ရတော့မယ်တန်ဖိုးရှိတဲ့တကယ်ပစ္စည်းတွေကလည်းဈေးမရနိုင်ပေါ့မှာရဲ့အဲ့ကျတော့ဒီဟာပေါ်ပေါ်သွားတဲ့ပုံစံမျိုးလေးဖြစ်နေတယ်ပေါ့နော်အဲ့ဒီဒီချက်ကလည်းဒါနဲ့လုံးလုံးစေကြတော့လေစောင့်ဝင်နေရတယ်အဲ့ဒီဝီချက်မှမရှိနေလေကျမတို့ဒီမန္လိကျဝိုင်းမှာကျတော့လေအဆင်မပြေဘူးမှာအဲ့လိုဖြစ်
အဲ့တော့ဒီမန္လိကျဝိုင်းကအဓိကတော့ဒီဆိုင်မှာတင်ရောက်လာတဲ့ဝီချက်ပေါ်မှာဓာတ်ပုံလေးတွေတင်ပြီးတော့ဒီလိုပဲဟိုဝိုင်းသဘောမျိုးရောင်းနေကြရတာပေါ့နော
်ဟုတ်တယ်ဟုတ်တယ်မကြီးကျမဆိုရင်လည်းဒီယတနာမောမှာကျမဆိုင်ချင်ထားတယ်လေဒါပေမဲ့ကျမတနေကုန်နေလို့ဧည့်သည်ကလာကျမလာတာဟိုဒီဝီချက်တရုတ်ပြည်ရဲ့ဝီချက်မှာပဲကျမတချို့ပစ္စည်းကိုဝိုင်းမှာပစာလေးပြီးသားပြီးတော့တိုးနေရတယ်သူတို့တိုးနေတယ်ပေါ့နော်အဲအဲ့ဒါလေးတွေပဲကျမရောင်းနေရတယ်
အဲ့တော့ကြောက်ဝိုင်းမှာရောကြောက်အဝင်ကကျသွားပါသလားပုံမှန်မဲလားရှင
်ဟုတ်ကြောက်ဝိုင်းမှာကျတော့ကျမတို့ကြောက်ဝယ်တဲ့ခါတိုင်းဈေးကညားတယ်ပေါ့နော်ဈေးညားနေတယ်ကြောက်ကချပါတယ်ကျမတို့ပြင်ရောင်းတဲ့ခါကျရင်ကျတော့လေကျမတို့ဝယ်တဲ့ဈေးကိုရပ်ချင်လည်းရတယ်အဲမရပ်ချင်လည်းမရဘူးပေါ့နော်နည်းနည်းကျိုသွားတာလည်းရှိတယ်ပေါ့နော်အဲ့လိုပေါ့ရောင်းအားရေကွက်ပြီးနည်းနည်းလေးဖြန့်တဲ့ပုံမှာတော့မူတည်တယ်မှာအဲ့နဲ့ကျင်းပြေပေါက်တော့ပြတ်ချက်လို့မရတော့ဘူးရင်းတော့ဆိုရင်ကျမတို့ဒါဝယ်ပြီးဒါဘလောက်ရမယ်ဆိုလို့ခံရွတ်လို့ရတယ်ခုနောက်ပိုင်းကတွက်လို့မရတော့တချို့ပစ္စည်းတွေဆိုလည်းတတော်နဲ့မထွက်တဲ့ပစ္စည်းအများကြီးရှိအဓိကတော့အဲ့ဒီဝီချက်ရဲ့သူ့ရဲ့ဖုန်းအောက်မှာကျမတို့ကတ်သွားပြီးတော့ကလေးတွေတိုးနေကြတယ်ပေါ့နော်အဲ့ဒီချိန်မှာပဲဟိုဘက်ကဝယ်တဲ့လူနဲ့ပြိမတာတယ်ကျမတို့ရောင်းရမှာအဲ့လိုပေါ့နော်
ဟုတ်တရုတ်ဘက်ကိုပစ္စည်းတွေယူသွားပြီးတော့ရောင်းဖို့ရောက်တော့ရလွယ်ပါသလားမလဲ
မလွယ်ပါဘူးရှင်အဲ့ဒါကြတော့လေဟိုတရုတ်ပြည်ဘက်ကိုတော့ဒါတော့လမ်းမှာဘုမာပြည်ဘက်ကတရားဝင်မဟုတ်ရှင်တော့အခန်းကြီးခံရနိုင်တယ်ပေါ့နော်အဲ့လိုတော့ရှိရပေါ့နော်ဒါပေမဲ့လေတရားဝင်ထွက်ဖို့အတွက်ကြတော့လေဒီဘက်ကဒီဘက်ကအစိုးရဘက်ကနေပြီးတော့လွယ်ဖို့ဆိုကျွန်မစိတ်ချင်ရတော့မှလေအဲ့ဒါကိုလေတရားဝင်ကျမတို့တရားမဝင်မဲ့ဒီလိုကျမလာဆိုရင်တော့မူဆယ်ရဲ့ဒီဘက်ချမ်းမှာပုံမှန်ရဲ့ဆောက်ဈေးကွက်တစ်ခုကိုသူတို့လိုပဲကျေကောင်မှလည်းရှိတယ်လေကျေကောင်မှရှိတယ်လို့ပဲကျမတို့မူဆယ်ဘက်ချမ်းမှာဟိုတရားဝင်ဆိုင်နေခုရောင်းချလက်ဆက်တွေနဲ့ကျမတို့ခုရောင်းချမယ်ဆိုရင်သူတို့လိုချင်လို့လာဝယ်မယ်ဆိုရင်တော့အဆင်ပြေမယ်လို့ကျမထင်တာပေါ့နော်ဒီလိုကျမတို့နိုင်ငံကလူတွေကအကုန်လုံးကအဲ့ကျမှဘာပဲပြောပြောတရားမဝင်ပါချတဲ့ကအများကြီးဖြစ်နေတဲ့တရားမလို့သူတို့ပြီးတဲ့ဈေးနဲ့ကြိုက်ရောင်းမကြိုက်မရောင်းလို့အဲ့လိုမျိုးပုံစံမျိုးလေးကြီးဖြစ်နေတာနော
်အဲ့တော့ဒီဝီချက်နဲ့ရောက်တော့ရောဟိုရောင်းရဝယ်ရတာစိတ်ချရပါသလား
အဲအဲ့တခုကတော့တရုတ်ပြည်ဘက်မှာတောင်းရောင်းမယ်ဆိုရင်တော့ဝီချက်ဒီ၃ရက်လောက်နေမှာပတ်စံရတယ်ဒါပြင်းနဲ့မကျင်းသေးဘူးမှာသူကသူ့ပြန်သူ့လှန်နေတဲ့အချိန်ကိုပြန်လှန်မှာသူကပတ်စံမရဘူးမကြိုက်ဘူးပါညာအဲ့လိုမျိုးပြန်လှန်တယ်လုံးဝမတည်နိုင်ဘူးကျိုးပြီးတော့ဝီချက်ကတော့ဒါပေမဲ့ဗမာပြည်မှာတော့ကျမတို့ကြောက်ဝမ်းရောတော်နည်းနည်းလေးကန့်တက်ထားတယ်ကန့်တက်ထားတယ်ဆိုတော့ပါစနစ်ကိုလည်းသူတို့ကန့်တက်ထားပြီးတယ်ကျမတို့ဒီကြောက်ဝမ်းကနောက်ပြီးတော့တော်ုံနေအောင်လည်းပွဲမှန်လို့မရအောင်ပါသူတို့ဆိုရင်တော့တက်ဆောင်ချက်ချင်းပဲချခိုင်းထားကြရတယ်ဒါပေမဲ့ဒီချက်ရောင်းလာခြင်းတူတူဆိုရင်တော့ဗမာပြည်ကကြောက်ဝမ်းနဲ့ဝီချက်ရောင်းလာတဲ့လူကကျမတို့ဗမာပြည်ကတားတယ်ကိုယ်နိုင်ငံမှာလည်းရောင်းလာတဲ့ခါကျတော့နည်းနည်းစိတ်လေးခိုင်နေပေါ့နော်ဒီလိုလေပြန်ပြီးတော့ကျမတို့ပွဲမလာနိုင်ဘူးပေါ့နော်အဲ့လိုမျိုးလေးရှိတယ်တရုတ်ပြည်ပဲဝီချက်မှာတွားပြီးတော့ရောင်းတဲ့လူတွေကတော့သူတို့ကသူတို့စိတ်ကြိုက်တယ်10%လဲနှုတ်10%လဲနှုတ်ကြည့်ဆက်တကွာသူတို့ပြန်ပြီးတော့ပွဲလိုက်ရင်မကြိုက်ဘူးဆိုပွဲလိုက်ရင်လည်းလာမယ်3-4ရက်ညီမလည်းအဆက်ပြေးပြန်ပြေးတချို့ဆိုလည်းမပြေဘူးပြဿနာကြီးတက်တယ်ပေါ့နော်အဲ့လိုမျိုးလေးရှိတယ်မှာဟုတ်
မတ်တင်ခီထိုက်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနက်ခင်းမှာလည်းပြန်လည်နှာစင်နိုင်ပါရဲ့ရှင်
။သောရှိမှခင်ဗျာ
လက်ရှိအာဏာရ NLD ပါတီဟာ2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်မယ်ဆိုတဲ့ကတိနဲ့အာဏာရခဲ့တယ်လို့အခုလည်းပဲဖွဲ့စည်းပုံပြည်ရေးခြေလှမ်းတချို့ကိုလှမ်းလာပါတယ်အတိုက်ခံကြန့်ခိုင်ရေးနဲ့တပ်မတော်ဘက်ကလည်းဖွဲ့စည်းပုံပြည်ရေးနဲ့ပတ်သက်ပြီးတော့သဘောထားရှိတဲ့အကြောင်းပြောဆိုထားတာတွေရှိပါတယ်ဒါပေမဲ့လို့ဖွဲ့စည်းပုံပြည်ရေးမှာအာဏာရပါတီနဲ့အာဏာရှိစစ်တပ်ခေါင်းဆောင်တွေကြားမှာသဘောထားကတော့မတူပါဘူးဒါကြောင့်မို့ဖွဲ့စည်းပုံပြည်ရေးကြိုးပမ်းချက်တွေဘလောက်ထိအလားအလာကောင်းရှိပါသလဲညှော်လင့်လို့ရပါသလားလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့ရတော့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ VOE ကိုကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒိုင်းအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်လို့ရှင်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823555လေးဖြစ်ပါတယ် email address ကတော့ burmese@voenews.com ဖြစ်ပါတယ်ခင်ဗျပါဝင်ဆွေးနွေးမိမြန်းကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗ
ျမြန်မာအင်္ဂါညဒိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါတော့မယ်။အခုနှစ်ကုန်ဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့အရှိတောင်အာရှအကစားပြိုင်ပွဲ C Game မှာအသင်းလိုက် online game ကစားတဲ့ e-sports ကစားနည်းကစုပေးတဲ့ကစားနည်းတစ်ခုအနေနဲ့ပါဝင်လာတော့မှာပါ။ဒီတော့မြန်မာနိုင်ငံမှာရောနိုင်ငံတကာပြိုင်ပွဲဝင်နိုင်မှုအတွက် e-sports အသင်းတွေဘလော့အဆင်သင့်ဖြစ်နေကြပါပြီလဲ။မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ခုနှစ်2019နိုဝင်ဘာလမှာကျင်းပတော့မယ်အရှိတောင်အာရှအားကစားပြိုင်ပွဲ C Game ကြာရင် online ပေါ်မှာ game ကစားတဲ့ e-sports ကိုစုတစိပ်ပေးမယ်အားကစားနည်းတစ်ခုအနေနဲ့တရားဝင်ထည့်သွင်းထားပါတယ်။ဒါကြောင့်အရှိတောင်အာရှနိုင်ငံတွေက e-sports ကစားသမားတွေ C Game မှာဝင်ပြိုင်ဖို့စိတ်အားထက်သန်ပြင်ဆင်နေကြပါတယ်။ e-sports ဝါသနာရှင်တွေရှိတဲ့မြန်မာနိုင်ငံကလည်း e-sports အသင်းဝင်ပြိုင်နိုင်ဖို့ကြိုးစားနေပါတယ်။ဒီတော့မြန်မာတိုင်းနိုင်ငံလုံးမှာ e-sports ကစားနည်းကိုဘလောက်စိတ်ဝင်တစားရှိကြသလဲဘလောက်ကြဲကြဲပြန့်ပြန့်ကစားနေကြပါသလဲမြန်မာနိုင်ငံမှာပထမဆုံး e-sports game center Hawk e-sport ကိုတည်ထောင်တဲ့ကိုကောင်းထက်ဆန်ကသန်းနဲ့ချီရှိနေပြီလို့ပြောပါတယ
်မြန်မာနိုင်ငံမှာတော့ဒီနေ့လေးကအခုဆို e-sport တော့စိတ်ဝင်စားလာကြတယ်ကစားရေးရှင်မှလည်းများလာပြည်ရယ်တဲ့ဆိုတော့ကစားကြပါတယ်မြန်မာနိုင်ငံမှာတကယ်ဟွာပါမရှိတဲ့ဒီချင်းရှိတဲ့ကစားသမားတွေလည်းအများကြီးပါကိုဆိုလို့ရှိရင် PC player ဆိုရင်1000လောက်ရှိတယ် mobile player ဆို4000လောက်ရှိတယ်ခဏအားလုံးပေါင်း56000လောက်ရှိနေဒီမှာနိုင်ငံမှာ e-sport ကစားသမားတွေပေါ့နော်ဒါတိုတယ်ကစားသမားအကြီးဆိုတော့ပေါ့နေတိုင်းဆိုရင်တော့အာတဝက်လောက်ရှိရင်ရှိမှာပေါ့ဒါမှမဟုတ်လေးပုံတော့ပုံလောက်ရှိရင်ရှိမှာပေါ့ဒါပေမဲ့ကစားသမား56000လောက်ရှိနေခဏ
e-sports ဆိုတာကကမ္ဘာနေရာဆောင်က gamer တွေ internet ကွန်ရက်ထဲမှာစုံပြီးတော့ online ကစားကြတဲ့ electronic game ဖြစ်ပါတယ်။ computer သုံးကစားကြသူတွေဆိုရင်မျက်နှုံးမြင် internet ချိတ်ဆက်ထားတဲ့ computer ကောင်းကောင်းအနည်းဆုံးရှိဖို့လိုသလို mobile လက်ကင်ဖုန်းသုံးကစားမယ်ဆိုရင်လည်း online ကစားရတာမို့ data ဘိုးတော်တော်လေးအကုန်ခံနိုင်ဖို့လိုပါတယ်။ဒါကြောင့် e-sports ကငွေကြေးတက်နိုင်သူတွေပဲကစားတဲ့ game မျိုးပါလား
။ fashion ရှိမှရေလို့တော့မဟုတ်ပါဘူးကွာ။အဓိကတော့ဒီ player အတင်းမော်လို့ပဲကျွန်တော်ပြောချင်ပါတယ်သူတော့ဘာလို့သွားဒီအပြင်းသား၅ရောက်အချင်းချင်းရှိပြီးလုံးလုံးရှိမယ် communication ကောင်းမယ်တင်းမော်အပြည့်အဝရှိမယ်ဆိုလို့ရှိရင်တော့ဒါအဆင်ပြေပါတယ်ဟုတ်ကဲ့အဲ့ဒါရှိမှကစားလို့ရတယ်လို့တော့မဟုတ်ပါဘူး
ဘာလို့လဲဆိုတော့သူကအများအား online မှာကစားနေရတဲ့ခါကျတော့ at least တော့ဒီ online တက်ဖို့အတွက်က data ပေးရတာမျိုးပတ်စံလိုရယ်လေဆိုအဲ့ဒါကြောင့်ဟိုပတ်စံမရှိတဲ့လူတွေကိုရောဟိုပံ့ပိုးပေးတဲ့ဟာမျိုးရှိလား
အားရှိပါရှိပါဟုတ်ကျွန်တော်ဒါကတော့ကျွန်တော်တို့အယူအယီနေနဲ့ပဲပြောလို့ရပါဘောနော်ကျွန်တော်တို့အခုဆိုလို့ရှိရင်ပါရမီရှိရဲ့တက်ကလို့ကျောင်းသားတွေကိုနောက်ပိုင်းဟိုစကောလာရှစ်တွေစပွန်ဆာရှစ်ပေးတော့လို့ရှိပါကျွန်တော်တို့အနေနဲ့တော့ဒီအတက်နိုင်ဆုံးကူညီသွားမှာပါတကယ်ပါရမီရှိရဲ့ကစားသမားတွေရောအခုလည်းတချို့ကျွန်တော်တို့စပွန်ဆာရှစ်ပေးထားတဲ့စကောလာရှစ်ပေးထားတဲ့ကျောင်းသားတွေဒီလိုရှိပါ
ဒီကစားခြင်းတဲ့သူတွေပေါ့နော်ဒီ e-sports ဆိုတာကိုသိလာပြီးတော့ကစားခြင်းတဲ့သူတွေအတွက်ကဘလောက်လွယ်လွယ်ကူကူကစားနိုင်တဲ့အခွင့်အလမ်းရှိလဲ
။ဟော PC platform မှာကိုယ်အိမ်မှာပဲဖြစ်ဖြစ်ဒါမှမဟုတ် game ဆိုင်မှာပဲဖြစ်ဖြစ်ငွေရင်းနဲ့ရှိပြီးဆော့လို့ရပါတယ် PC ကတော့ PC ကတော့ facility ပို့လို့ရပါဘောနော် mobile ကတော့အမှမှာဖုန်းတလုံးမရှိတဲ့အနေနဲ့ရှိရဆိုကစားလို့ရပါပြီ။ကစားရတဲ့နေရာမှာပေါ့နော်နှမျိုးရှိတယ်အပန်းဒီကစားရုံတက်ဒါမှမဟုတ်အကြီးကျ professional ပြန်ဝယ်ဝင်ဝင်တဲ့ဟိုလိုကစားလို့ရပါတယ်အဲ့တော့ပေါ့အခုကျွန်တော်တို့ကျွန်တော် issue ကြံလောက်တာအောင်နိုင်ငံသားလာလောက်တဲ့ပွဲတွေအကုန်လုံးကမြန်မာနိုင်ငံသားဖြစ်တဲ့လူတိုင်းကို chance ပေးထားပါတယ်ကိုယ်ပိုင်ကိုဒီနိုင်ငံတကာစစ်မီပြိုင်ပွဲတွေမှာမြန်မာနိုင်ငံသားဖြစ်တာနဲ့အသက်18နှစ်ဆက်ဆိုတာနဲ့ဝင်ပြိုင်လို့ရပါတယ်ကိုယ်ပိုင်ကိုအပြင်ဖွဲ့ပြီးတော့
ဒီနိုင်ငံတကာ e-sports ပြိုင်ပွဲတွေဝင်နိုင်တဲ့အထီကိုဒီ
တော်တော်လေးတော်တဲ့အဖွဲတွေပေါ့နော်ဘယ်လောက်ရှိပါလဲ
PC မှာဆင်းတော့ခြင်းပါ train တော့ဘာလို့ flash တို့ခုနောက်ပိုင်းဆို flash တို့ပေါ့နော်ရှိပါတယ် mobile မှာဆိုလည်းဒါမျိုးဆိုတော့တခြားအကျနေလည်းရှိပါတယ်၄၅ဘောလောက်ရှိပါတယ်နိုင်ငံတကာနဲ့ရှင်ပြန်နိုင်တဲ့လူတွေတိုတတူးမှာဆိုလွန်ခဲ့တဲ့ဒီဒီဇင်ဘာလောက်ကပဲဒီမြန်မာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုစားပြီး Steam Veteran က WESG C ပေါ့နော် War Electronic Sport Game C ဆိုတဲ့တကယ်အစင်လာရှိတဲ့အမိုင်းရှိတဲ့ဂျန်ဝဲကြီးမှာဝင်ရောက်ရှင်ပြန်ပြီးတော့ Second Runner ကရရှိခဲ့ပါဒါမြန်မာပြည်ရဲ့တမိုင်းမှာဆိုနိုင်ငံတကာပြိုင်ပွဲမှာတတိယပထမဆုံးရတာပေါ့နော်မြန်မာနိုင်ငံ Steam Veteran နေနဲ့ဒါမျိုးကြီးရှိလာပြီးအခုမနေ့ကဆိုလဲ MSC mobile sport ပေါ့နော် mobile legend bang southeast asian cup မှာလဲကျွန်တော်တို့မြန်မာနိုင်ငံကိုစားသူပြီးဗာမီစကောကသွားရောက်ကစားခဲ့တယ်ဆိုတော့နိုင်ငံတကာပြိုင်ပွဲတွေမှာမြန်မာအသင်းတွေကတဖြည်းဖြည်းတက်လန်းလာပြီပေါ့နော်ခွင့်ရေးရှိရတယ်ဗျအဲ့တော့ဒီမြန်မာနိုင်ငံမှာနိုင်ငံတကာပြိုင်ပွဲတွေများများလာပြီးတော့လုပ်လေကျွန်တော်တို့မြန်မာနိုင်ငံသားတွေကခွင့်ရေးများများများလीရတယ် international stage ပေါ့ဆိုပြီးတက်လန်းဖို့လွယ်ကူလေးပဲဖြစ်ပါပါ
နိုင်ငံတကာပြိုင်ပွဲတွေမှာဒီအသင်းလိုက်ကစားတဲ့ e-sports ကစားနည်းကတိတ်ကိုအကျိုးမြတ်များတဲ့ကစားနည်းတစ်ခုဖြစ်ပါတယ်။စူကြီးကလည်းတန်းနဲ့ချီအထိပေးတာမဟုတ်ပြိုင်ပွဲဝင်နိုင်လောက်တဲ့အထိခြေစားအဆင့်ကစားသမားတွေဆိုရင်သူတို့ရဲ့နေရေးစားရေးအတွက်လိုလေသေးမရှိပံ့ပိုးပေးတဲ့ sponsor တွေရှိကြပါတယ်။မြန်မာနိုင်ငံမှာရောအရေးအချင်းရှိတဲ့ e-sports ကစားသမားတွေကိုနိုင်ငံတကာပွဲတွေဝင်ပြိုင်နိုင်ဖို့ပံ့ပိုးပေးမှုတွေရှိပါသလား။
ရှိတယ်မှာရှိတယ်မှာဒီ WESG အတွက် Team Veteran သွားပြိုင်တော့ဆိုကျွန်တော်တို့ HOG နဲ့ဒီ WESG ပူးပေါင်းပြီးတော့ပေါ့နော်သူတို့ဒီကနေလေးရစားတတားနေစားရန်ကုန်လေးရင်ပြန်ဆင်းပြန်ရောက်တဲ့အထိအစားဆုံးပံ့ပိုးမှုတွေမျိုးစုံတွေကျွန်တော်တို့ကပြုလုပ်ပူးပါတယ်တခြားဖွဲ့စည်းတွေလည်းပြုလုပ်နေတာရှိပါတယ်ဒီခုနောက်ပိုင်းပို့ပြီးတော့ကစားသမားတွေကိုပံ့ပိုးလာကြပါပါကျွန်တော်တို့လည်းဓာတ်ပိုင်ဆောင်ရှေ့လျှောက်နိုင်ငံကဂျန်ဝဲတွေဒီမြန်မာနိုင်ငံရောက်လာဖို့ဆက်လက်ကြိုးစားသွားမြန်မာနိုင်ငံကတကယ်ပါမီရှိရကစားသမားတွေနိုင်ငံသားစားသမားတွေနဲ့တန်းတူခွင့်ရရပြီးတော့တန်းတူရှင်ပြန်နိုင်ဖို့ကျွန်တော်ကဆက်လက်ကြိုးစားပြီးသွားမှာ
အခုနှစ်ကုန်မှလုံးမဲ့ဒီအရှင်းတော်အားရှာအားကစားပြိုင်ပွဲစီဂိမ်းကြလို့ရှိရင် e-sports ကိုဒီစုတစိတ်ပေးမဲ့ကစားနည်းတစ်ခုဖြစ်နေတတ်မှတ်ပြီးတော့ထည့်သွင်းတော့မှာပါအဲ့တော့မြန်မာနိုင်ငံကနေပြီးတော့ဝင်ပြိုင်ဖို့ရောဘာတွေပြင်ဆင်နေပါလဲရှင
်အခုကျွန်တော်တို့ဟိုအားကစားညာဂျမိုင်းဝန်ကြီးဌာနနဲ့စုံစမ်းကြည့်ရှိရတော့သူတို့ဒီ e-sport ဝင်ပြိုင်ဖို့ကြားရပြီးသွားပြီသူတို့ plan နေနဲ့လုပ်နေပြီဘယ်လိုလဲဘယ်ပဲကြိမ်းနဲ့ကြားမလဲလုပ်နေပြီတကယ်တမ်းမြန်မာပြည်မှာတကယ်ပါမရှိတဲ့လူငယ်တွေကိုရွေးချယ်နိုင်ပြီးတော့ teacher training ပေးကန့်နေပြီးတော့ဝင်ရောက်ပြိုင်မယ်ဆိုလို့ရှိရတော့ဒါကောင်းတဲ့ရလဒ်တွေရရှိလာမယ်လို့ကျွန်တော်ယုံကြည်ပါတ
ယ်။ရန်ကုန်မြို့မှာဒီပထမဆုံး e-sport game center Hawk e-sport ကိုတည်ထောင်တဲ့ကိုကောင်းထက်ဆန်ဖြစ်ပါတယ်။တိုကျိုမှာ2020ကျင်းပမဲ့အိုလံပစ်ပြိုင်ပွဲတွေပြီးရင်တော့2024ခုနှစ်ပါရီအိုလံပစ်အားကစားပွဲတွေမှာ e-sports ကိုအိုလံပစ်အားကစားနည်းတစ်ခုအနေနဲ့ထည့်သွင်းမသွင်းစရာကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC ကဆုံးဖြတ်မှာဖြစ်ပါတယ်ရှင
်။မဆမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်။အခုမှအေးတနာကျော်စီစဉ်တင်ဆက်ပေးမဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရမှာပါ။ကဘာတဝန်းကအမှုပညာအားကစားစာပေယဉ်ကျေးမှုစသဖြင့်နေပေတီးတီးကထင်ရှားကျော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းသတင်းအထွေထွေကိုစုစည်းတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်။
မင်္ဂလာပါရှင်။အားလုံးစိတ်နှပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်သတင်းလာမှာတော့အိန္ဒိယဘောလီဝုဒ်ရုပ်ရှင်လောကမှာစတိုင်ကြဆုံးမင်းသားမင်းသမီးတွေကဘယ်သူတွေပါလဲ။ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထားတာတွေကိုပြောပြပေးသွားပါမယ်ရှင်။အိန္ဒိယဘောလီဝုဒ်ရုပ်ရှင်လောကမှာနာမည်ကျော်မင်းသားမင်းသမီးတွေအားလုံးအလှဆုံးဖက်ရှင်တွေဝတ်ဆင်ပြီးတော့မွန်ပိုင်းမှာကျင်းပတဲ့ The Finfeld Glamour and Style Awards ဆုချီးမြှင့်ပွဲရောက်လာခဲ့ကြပါတယ်။ဖေဗရူလာ12ရက်နေ့ကကျင်းပတဲ့အဲ့ဒီစုပေးပွဲကိုမင်းသမီးဒီပီကာပက်ဒဂွန်ကတနာကြောင့်ဒီအတောက်ရောင်နဲ့အပေါ်ကကိုချက်ကော့ဆက်ကိုခေါဝင်ရှိင်းနဲ့ဝတ်ဆင်လာခဲ့တာပါ။ခါမှာဂရနိုက်အမဲရောင်ကပတ်ကိုခြိကျထားတဲ့မင်းသမီးဒီပီကာပက်ဒဂွန်ကအလှပအသားနာဆုံးမင်းသမီးဆုရတော့ပါရဲ့။မင်းသမီးတွေကခေါဝင်ရှိင်းတွေဝတ်လာတဲ့အပြင်တချို့တွေကတော့ဘောင်းမီနဲ့ကုတ်အင်းကြီးဝမ်းဆက်တွေဝတ်လာကြတာ။နောက်ပြီးတော့အိန္ဒိယရိုးရာစာရီရှိင်းတွေဝတ်လာကြတာ။တချို့ဆိုရင်လည်းလဲလဲဖြာတဲ့ဝတ်စုံတွေနဲ့ပွက်တက်လာကြတာတွေ့ရပါတယ်။နောက်ထပ်နာမည်ကျော်မင်းသမီးဆွမ်းနန်းကပူးကတော့အမဲရောင်စာရီကာဝင်ရှိကိုတေချာအသေးစိတ်ဒီဇိုင်းလုပ်ပြီးချုပ်ထားတဲ့ဘလော့စ်အင်ဂျင်နဲ့ဝတ်လာပါတယ်။
ตุกะจ้ารอสไตล์จ้าจงเมนดมิสุจ้าตัวราบาอะกะยกชินเนเนเนเมจอเรเมนาชะฮิกะปูกะรอสไตล์จ้าจงเมนาสุยาชิบาเรเนเมจอเมนดมิจิราคากะอินเดียยูยาอินญีชินเนบามิโกเซนซวยยองเซนเมียนลาราบาดีปอยอะเนเซนจินบานิจาปวยผิดปิยอ Bollywood loka ma fashion ja jong mena mena mi re ko su chin ne bwe phit par de. Tru wit sin ne hla ba ta na mu, tru ywe che de fashion ne khit a long ne lai phet mu a ba win di lo a che de ba wa mu di pi lo su ywe che chin ne ja da phit par de. Paparazzi gonna follow me every place. I'm gonna sell 10 million copies of my first CD. I'm even gonna make my own movie. Oh. Anything chore na ye ma 900 zu law the ya shi ke de lo yu sa ya de. Petra myo ko ti ke de Islam ba da ma paw thwet khin kala RN ne bwa ri phit de Nabedian ri dai kan na ya de ga chao dong ri ko twin pyo saok khe de ne 2000 tat tan shi ma da ye sa le niya ha UNESCO kula tamak ga ye gaba amwe ne tamak khan tha ya pyo Elio myo ma shi ya ba ai Elio myo ma jin ba de saung ya ji pwe lo ko ro Italy ga name jo asu ro ji Andrea Bocelli twa ya pyo phyo bi ke lo pyeitat ri yan tabo cha ga ba at Tanduro Boroma Andrea Bocelli ga Conte Party ro naw pyo La Donna Montbili ne Donna Nonvili Mai ro pawin tu ye name a chaw lon tchin ni chwe pwa la pye ka de ko phyo bi ka ba de tu ye naw song tchin ni lo so yoe yang hwe song pye song lo ko phyo bi ka la ba tu ye naw ma tan song ti wa ni khwa ya naw khan te ni do nya law a phi ta ba de di pwa ro ma ro mi bong ni a long 600 လောက်လွတ်ခဲ့ပြတာဟာအဲလူရမြို့မှာမိဘုံမြန်ပွဲတော်ကိုပထမဆုံးအကြိမ်ကျင်းပလာလဲဖြစ်ပါတယ်။Winter at Tanduro ပွဲတော်ကိုတော့ February လ 23 ရက်နေ့ကျင်းပမှာဖြစ်ပြီးအိမ်မှာရင်ကျေးမှုအမှုပညာနဲ့သမိုင်းမွေဆိုင်ရာပွဲတွေပါဝင်ပါတယ်ရှင်။Hey y'all ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်နေဖီဝေအပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်ရှင်။ VOA
အေးတနာကျော်ရဲ့တက်တန်ရောင်သတင်းတော်ကိုနားဆင်ခဲ့ကြရပါရှင်။အခုဆက်ပြီးနားဆင်ကြရမယ့်သူယုံကြည်ရာစီစဉ်မှာတော့ဖူးပရိုက်ပညာသင်ဆုနဲ့အမေရိကန်ပြည်ထောင်စုဟာဘတ်တက်တို့မှပြည်သူ့ကျန်းမာရေးမဟာဘွဲ့တင်ယူလေ့လာနေတဲ့ဒေါက်တာဆိုင်းလုံးတစ်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။မှမိုးဖြူကစီစဉ်တင်ဆက်ထားပါတယ်။ကျွန်တော်မမီနေပြည်ရဲ့ဒီနေ့တော့ကဖီ
ဖြစ်တဲ့မန်ရံမြို့ဟာမန်ရံချောင်းမှာတငယ်ချင်းတွေနဲ့ရေအမြဲတမ်းတော်ကူခဲ့တာတွေအခုထိမြင်ရောင်နေတော့ပါပဲကျွန်တော်ရင်ပြီးပါတော့တများရင်လုံးချမ်းသာဘူးအဲ့တုန်းကတော့ဖေမေကဒါသမီးထောက်ပံ့ဖို့တော့ရုန်းကန်ရတယ်ကျွန်တော်ကချောင်းမှာစုရင်ရတော့ပညာရေးမှာထူးချင်နိုင်တယ်ဆိုပြီးတော့ဖေမေကချိန်တော့မှာရှိတဲ့တော့စီမှာကျွန်တော်အပ်ခဲ့တယ်ပေါ့ကံကောင်းစွာနဲ့ပဲအမှတ်ကောင်းတော့စေချောင်းရတယ်မန္တလေးစေတက္ကတိုမှာကျွန်တော်ဆရာဝန်ပွဲညခဲ့ပါတယ်ဒီရလတ်တွေဟာကျွန်တော်မိဘတွေရဲ့အမျှော်မြင်ရှိမှုတွေဆွေမျိုးသားချင်းရဲ့ပံ့ပိုးမှုတွေမပါဘဲနဲ့ကျွန်တော်ဒီညကိုမရောက်နိုင်ပါဘူးစေချောင်းပြီးတဲ့ခါကျတော့ကိုလုပ်ငန်းလုပ်တော့မင်းအလုပ်ရွေးချယ်ခုနဲ့ပတ်သက်တာရင်ကိုရေးကိုတာနဲ့ပတ်သက်တာရင်အဲ့ချိန်ကတော့မိဘနေရတော့တိတ်ပြီးတော့ဝင်ရောက်မဆွတ်ဖက်တော့ဘူးသူတို့နေရတော့ပညာရင်တင်ပေးလိုက်ပြီးကိုကိုဆုံးဖြတ်နိုင်ပြီဆိုပြီးတော့ယူဆလို့လည်းဖြစ်ကောင်းဖြစ်မှာပါကျွန်တော်အဲ့ကလေးကကိုဆုံးဖြတ်ချက်တင်ကိုကိုလှလလလောက်ပိုင်းခွင့်ရှိခဲ့တယ်ပေါ့နော်ဆိုတော့အကြောင်းပြီးတော့ယူရန်နဲ့ NGO တွေမှာကျွန်တော်အလုပ်တွေလုပ်ခဲ့တယ်။အခုလက်ရှိကတော့ Fulbright ပညာတော်တင်တဲ့ Harvard မှာပြည်သူ့အကြမ်းမာရေးမဟာဘွဲ့ကိုတည်ရောက်နေပါတယ်။ဆိုကျွန်တော်ဖြတ်တန်းလာတဲ့ဘဝရဲ့တင်ခန်းစာအရအရေးကြီးတဲ့ကျွန်တော်ရဲ့ယုံကြည်ချက်၃ချက်ကိုဆွဲထုတ်ပြီးတော့ပြောပြပါဆိုလို့ရှိရင်တော့ပထမတစ်ချက်ကတော့မိဘဆွေမျိုးသားချင်းဆရာသမားပတ်ဝန်းကျင်ပံ့ပိုးမှုဟာအားပေးမှုဟာအရင်အရေးကြီးရလို့ကျွန်တော်ယုံကြည်တယ်။ကလေးတယောက်ရဲ့ဆေးရှောင်မဲ့အနာဂတ်အတွက်သူငယ်စဉ်ကလေးကကြုံတွေ့ခဲ့ရတဲ့အရာတွေဟာအရင်အရေးကြီးပါတယ်။ဒုတိယအချက်ကတော့လူတိုင်းတန်ဖိုးရှိတယ်။အခွင့်အရေးနဲ့ခွင့်လန်းတာရှိမယ်ဆိုလို့ရှိရင်လူငယ်တိုင်းဟာဘဝတိုးတက်ရေးလမ်းကြောင်းပေါ်ရောက်သွားကြမှာပါပဲ။ဒါပေမဲ့အရေးကြီးဆုံးကတော့လူငယ်တွေရလာတဲ့အခွင့်အရေးကိုအမိအယားစုပ်ကင်ပြီးကြိုးစားအားထုတ်ဖို့အရင်အရေးကြီးတယ်လို့ကျွန်တော်ချင်ပါတယ်။တတိယအချက်ကတော့လူငယ်တွေကိုဖြစ်ချင်တာကိုတည်အောင်လုပ်တင်တယ်လို့ထင်တယ်။ကိုဖြစ်ချင်တာကိုရည်မှန်းတာတည်တဲ့လူငယ်တွေဟာစံတဝါဝါတွားတဲ့လူငယ်စားလို့ရှိရင်တော့ကိုရဲ့ပန်းတိုင်ပေါ်ကိုတဆိုင်မမတ်ရှောက်လို့ရပြီပေါ့။ခုခင်မှာရွေးချယ်စရာများတဲ့ခါကျတော့ရွေးချယ်မှုကအရင်ခက်ခဲတယ်။ဒါပေမဲ့ကိုကိုကအမြဲတမ်းလေ့လာစမ်းစစ်နေမယ်ကိုပါတန်ဖိုးထားလဲအမြဲတမ်းစဉ်းစားတွေးခေါ်နေမယ်ဆိုလို့ရှိရင်အချိန်တစ်ခုရောက်လို့ရှိရင်ကိုပါဖြစ်ချင်တယ်ဆိုတာသိလာပါလိမ့်မယ်။အဲ့ချိန်ကျလို့ရှိရင်ကိုရဲ့အိမ်မက်ကိုစပြီးအကောင့်တွေပေါ်လို့ရပြီပေါ့။ချိန်တူတွင်းမှာကျွန်တော်ပြောပြခဲ့တဲ့အကြောင်းအရာလေးမိဘတွေအတွက်ကြိုးစားနေတဲ့လူငယ်တွေအတွက်ခွန်အားဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်အရင်ပဲဝမ်းသာမိပါပါမိဘဆရာသမားကလည်းဒါကောင်သမီးကောင်အနာဂတ်လာပါဖို့အတွက်ပို့ပြီးတော့စိတ်တက်ခွန်အားနဲ့ပေးနိုင်ပါစေကြိုးစားနေတဲ့ညီလေးညီမလေးတွေအားလည်းနိုင်ငံအတွက်ကဘာကြီးအတွက်တန်ဖိုးရှိတဲ့အကျိုးပြုနိုင်တဲ့ခေါင်းဆောင်တွေဖြစ်ကြပါစေကိုယ့်ရဲ့အနာဂတ်ပန်းနိုင်ကိုလာပါစွာပုံဖော်နိုင်ကြပါစေလို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးပြူစီစဉ်တင်ဆက်ပေးနေတဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြကြရတာပါရှင်။ VOA ကနေအခုလက်ရှိအတန်လှန့်အစီအစဉ်အစဆုံးကိုအတန်လှန့်ချိန်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလှိုင်းဒိုမီတာ25 32ပထမနာရီဘက်မှာလှိုင်းလက်မီတာ190တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတနင်္လာနေ့ညာဘက်အစီအစဉ်အဆုံးမသတ်ခင်မှာဒေတာရွင့်နဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါဦးမယ်ရှင်။
အမေရိကန်ပြည်တော်စုအနောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတတိုင်းကာဖို့အတွက်သမ္မတဒေါ်နယ်ထရမ့်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာခဲ့တဲ့အပေါ်အိမ်မြူတော်ကကာကွယ်ပြောကြားခဲ့ပါတယ်။သမ္မတရဲ့ကြီးညာချက်ဟာဖွဲ့စည်းပုံကိုချိုးဖောက်သလားဆိုတာတရားရုံးမှာဆုံးဖြတ်ဖို့ပြည်내တချို့ကတရားစွဲဖို့ရှိနေချိန်မှာပဲနယ်စပ်ကပြဿနာကြီးကိုသမ္မတကလှစ်လျူရှုမထားပဲဖြေရှင်းဖို့ကြိုးစားတာဖြစ်တယ်လို့သမ္မတအကြံပေးစတီဗင်မီလာက Fox သတင်းဌာနကိုတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ဩစတြေးလျပါလီမန်ရဲ့ကွန်ပျူတာကွန်ရက်တွေနဲ့ထိုးဖောက်ဝင်ရောက်တိုက်ခိုက်မှုဟာအစိုးရကိုယ်တိုင်ပါဝင်တဲ့အဆင့်မြင့်တိုက်ခိုက်မှုဖြစ်တယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကဒီကနေ့ပါလီမန်ကိုပြောကြားခဲ့ပါတယ်နိုင်ငံခြားအစိုးရတစ်ခုရဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့စုံစမ်းစစ်ဆေးသူတွေရဲ့ကနေဦးတွေးရှိချက်ကိုဝန်ကြီးချုပ်ကထုတ်ပြန်ပြီးလွှတ်တော်အမတ်တွေကိုအသိပေးတာဖြစ်ပေမဲ့ဘယ်နိုင်ငံလဲဆိုတာကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူးအိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာအိန္ဒိယတပ်တွေနဲ့စစ်သွေးကြွတွေဒီကနေ့တိုက်ပွဲတွေဖြစ်ပွားပြီးအိန္ဒိယစစ်သား၄ယောက်နဲ့စစ်သွေးကြွလို့တန်တရားရှိသူ၂ယောက်သေဆုံးသွားတယ်လို့အာဏာပိုင်တွေကပြောကြားလိုက်ပါတယ်။အိန္ဒိယစစ်တပ်ကဒပုတ်နှိမ်နှင်းတဲ့စစ်စင်ရေးလုပ်နေစိမ့်မှာပဲစစ်သွေးကြွတွေဘက်ကဒီကနေ့ပြစ်ခတ်တိုက်ခိုက်ခဲ့တာပါ။ကြာသပတေးနေ့တုန်းကလည်းပြည်သူစစ်ရင်တန်းကိုအသေးခံကားဘုံခွဲတိုက်ခိုက်မှုကြောင့်လူ40ထက်မနည်းသေဆုံးခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာအရက်သားတွေကိုဂုဏ်ပြုချီးမြှင့်တဲ့အမြင့်ဆုံးဆုကိုဆာဒီအာရေဗျအင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်ကိုချီးမြှင့်လိုက်ပါတယ်။ဒီနေ့ကနေ့နေ့တုန်းကတော့ဆာဒီအာရေဗျကပါကစ္စတန်မှာဒေါ်လာဘီလီယံ20တန်ဖိုးရှိတဲ့ယင်းနှိမ့်ညွတ်မှုတွေလုပ်ဖို့အတွက်သဘောတူစာချုပ်တွေကိုနှစ်နိုင်ငံကြားမှာလက်မှတ်ရေးထိုးခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကချင်ပြည်နယ်မိုင်းချာယံဒေသမှာတော့လင်းပြင်းမုန်တိုင်းတိုက်ခတ်လို့ဆေးဘေးဒုက္ခတဲ့အိမ်နောက်စုတရားနီးပါးယာယီနေအိမ်တွေပျက်စီးခဲ့ပါတယ်ရှင်။
နင်းလာနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Patrick Day ဖြစ်ပါတယ်ရှင် VOA American တိုင်းရဲ့အင်ကာနီမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ခွဲကနေ9:00အထိလိုင်းဒိုမီတာ32.40-49တို့ကနေနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.